Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓနေ့ညပိုင်းဗီဒီယိုစီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မိုင်းတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းတင်ညမှာပါအာလပိုမျိုးကနေရက်သားတွေနဲ့တပုံမျိုးကိုရှစ်ပြောင်းကဲထိုးရေးအစီအစဉ်တွေမဖြစ်သေးသလိုတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်နေပါတယ်အမေရိကန်စွမ်းအင်ဌာနအကြီးအကဲဖြစ်ဒီဌာနကိုဖျက်ပစ်တဲ့လို့တစ်ချိန်ကပြောထားဦးတယ်ရစ်ခ်ဘယ်ရီကိုရထားဖို့ဒေါ်နယ်ထရမ့်ကဆုံးဖြတ်လိုက်ပြီလို့သူ့ရဲ့လက်ထောက်တွေကပြောပါတယ်ဖိလစ်ပိုင်သမ္မတဒူတာဒီကသူမျိုးတော်ဝန်ဘဝမှာမူရစီရောက်တယ်လို့တန်လျာရှိသူတွေကိုကိုယ်တိုင်တက်တက်ခဲ့တယ်ဆိုတာပြောလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြမှာကရခိုင်ပြည်နယ်မောင်းတော်ဒေသအခြေအနေတွေနဲ့ပတ်သက်လို့တွင်ဆင်လေ့လာတဲ့အခါမှာနိုင်ငံတကာမီဒီယာတချို့ကဆွဆွဲနေတာတွေနဲ့ကွဲလွဲမှုရှိတယ်ဆိုတဲ့အကြောင်းကို
အဓိကတော့ကျွန်တော်နိုင်ငံတကာသတင်းမီဒီယာမှာပေါ်ပြတိုင်းတော့ကျွန်တော်တို့ကလိုက်လံပြီးတော့အတည်ပြုပေးနေဖို့ဟိုကွဲပြားခြားချက်တွေပေါ်ထုတ်
ရခိုင်ပြည်နယ်စုံစမ်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဝန်ကြီးဟောင်းတခုတူလည်းဖြစ်တဲ့ဦးအောင်ကြည်ကခုလိုပြောသွားတာကိုမကြာခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်အရွယ်မရောက်သေးတဲ့ကလေးတငယ်တွေပြင်မတန်ဆွမ်းတဲ့အမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုလိမ်ပိုင်းဆိုင်ရာအလွဲသုံးစားမှုတွေကိုထိရောက်စွာကာကွယ်ဖို့ဥပဒေသစ်တွေရေးဆွဲမဲ့တဲ့စာရတွေကိုခုညပိုင်းမှာနာဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကိုကိုကျော်ကျော်သိတဲ့မတ်သိငီထိုက်တို့ကကြီးညာပေးပါမယ်ရှင
်။ဆီးရီးယားနိုင်ငံအာလပ်ပိုမြို့ကအရက်သားတွေနဲ့တပုံတွေကိုရွှေ့ပြောင်းကယ်ထိုးရေးအစီအစဉ်တစ်ခုနှောင့်နှေးသွားပြီးအပြစ်ရသဘောတူချက်ပြတ်သွားတဲ့ပေါ်အဖွဲ့အမျိုးမျိုးနဲ့သူတို့ကိုပံ့ပိုးသူတွေတစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြတာနဲ့အမျှဒီကနေ့တိုက်ပွဲတွေအပြင်းထန်ပြန်ဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်ကတပုံတွေတင်းထားတဲ့အာလပ်ပိုမြို့ကမတိုက်ခံတွေထိန်းထားဆဲရှိသေးတဲ့နေရာတွေကိုလေကြောင်းကနေလည်းတိုက်ခိုက်တယ်လို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။တပုံတွေရဲ့နေရာတွေကိုအမြောက်တူနဲ့လည်းပြစ်ပါတယ်။ဒါပေမဲ့ဆီးရီးယားအစိုးရပိုင်ရုပ်သံဌာနကတော့အစိုးရကမကြသေးခင်ကပဲပြန်သိမ်းထားတဲ့ခရိုင်တစ်ခုကိုတပုံတွေကအမြောက်နဲ့ပြစ်တာကြောင့်လူ6ယောက်သေဆုံးတယ်လို့ပြောပါတယ်။ဆီးရီးယားအစိုးရနေရာတွေကိုတပုံတွေကတိုက်ခိုက်တယ်ဆိုပြီးအင်ဂါနေ့ကရထားတဲ့အပြစ်ရသဘောတူချက်ပြတ်တဲ့အပေါ်တပုံတွေကိုရုရှားကအပြစ်တင်ပါတယ်။တူရကီသမ္မတရစ်ဂျစ်တိုင်ယက်အာရူဝန်ကတော့အစိုးရတပ်တွေကအရင်တိုက်တာလို့ပြောပါတယ်။ဒီကနေ့တချင်းချင်းမှာသမ္မတအာဒိုဝန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အာလပ်ပိုအခြေအနေကိုဆွေးနွေးကြဖို့ရှိပါတယ်။ဆီးရီးယားသမ္မတဘာရှာလ်အာဆတ်ကိုပံ့ပိုးနေတဲ့ရုရှားနဲ့အာဆတ်ကိုဖျောက်ချခြင်းနဲ့တပုံတွေကိုပံ့ပိုးနေတဲ့တူရကီတို့ဂျားဝင်ဆစ်ဆက်ပြီးအပြစ်ရသဘောတူချက်ရခဲ့တာပါ
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဟောင်းတက်ဆက်အုပ်ချုပ်ရေးမှူးဟောင်းရစ်ခ်ဘယ်ရီကိုစွမ်းအင်ဝန်ကြီးအဖြစ်ရွေးချယ်ဖို့ဆုံးဖြတ်လိုက်ပြီလို့မစ္စတာထရန့်ရဲ့အကြံပေးတွေကပြောပါတယ်။စွမ်းအင်ဝန်ကြီးဌာနဟာစုစုစည်းစည်းစနစ်တကျမရှိဘဲအလဟတာဖြစ်နေတာကြောင့်ဖျက်သိမ်းပစ်တင်တယ်လို့မစ္စတာဘယ်ရီကပြောဆိုထားမှုပါတယ်။တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှုအဖြစ်14နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူရစ်ခ်ဘယ်ရီက2012ခုနှစ်နဲ့2016ခုနှစ်တို့မှာ Republican သမ္မတလောင်းရွေးချယ်ဖွဲ့တွင်မှရှင်ပြန်ခဲ့သူလည်းဖြစ်ပါတယ်။2012ခုနှစ်ပထမအကြိမ် Republican သမ္မတလောင်းရွေးချယ်ဖွဲ့ကိုဝင်ရောက်ရှင်ပြန်ခဲ့စဉ်ကပြည်ထောင်စုအစိုးရရဲ့ဝန်ကြီးဌာန3ခုကိုဖျက်သိမ်းဖို့မစ္စတာပယ်ရီကပြောဆိုခဲ့တာပါ။ကုန်သွယ်ရေးပညာရေးနဲ့စွမ်းအင်ဝန်ကြီးဌာနတွေကိုဖျက်သိမ်းပစ်ချင်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတဥပမာကထောက်ခံထားတဲ့ပြန်ပြည်မဲ့စွမ်းအင်ပေါ်စွမ်းအင်ဝန်ကြီးဌာနကလက်ရှိအာရုံစိုက်လှုပ်ဆောင်နေတာတွေကိုမစ္စတာပယ်ရီအနေနဲ့အပြောင်းလဲလုပ်လာနိုင်ပြီးရေနံကျွယ်ဝတဲ့တက်ဆက်ပြည်နယ်ကိုမြင့်တင်လှုပ်ဆောင်ခဲ့တယ်လို့ရေနံနဲ့ရုပ်ကျွင်းလောင်စာတွေကိုပြန်ပြီးအာရုံစိုက်လှုပ်ဆောင်လာမယ့်အနေအထားလည်းရှိနေပါတယ်။လူတွေကြောင့်ရာသီဥတုပြောင်းလဲမှုအပေါ်ထိရအသက်ရောက်မှုတွေနဲ့ပတ်သက်ပြီးတန်တရာရှိတယ်လို့ပြောဆိုထားတဲ့ရစ်ခ်ဘယ်ရီအနေနဲ့တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ကာလရှည်တာဝန်ယူခဲ့ချိန်မှာတော့တက်ဆက်ပြည်နယ်ကိုလေဆွမ်းရအသုံးပြုပြီးအဓိကလျှက်စစ်ထုတ်လုပ်တဲ့ပြည်နယ်တစ်ခုအဖြစ်ပြောင်းလဲခဲ့ပါတယ်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတစ်ကမ္ဘာလုံးမှာရှိတဲ့သူ့ရဲ့အိမ်ချမ်းမြေလုပ်ငန်းနဲ့တခြားစီးပွားရေးတွေကိုသူ့သားသမီးတွေနဲ့တခြားထိတ်တန့်တာဝန်ရှိသူတွေလက်ထဲလွှဲပေးမယ်အစီအစဉ်နဲ့ပတ်သက်ပြီးနောက်လာမှကြေညာဖို့စီစဉ်ထားပါတယ်။ယူရချက်ကတော့သမ္မတတာဝန်စပြီးထမ်းဆောင်တဲ့အခါအကျိုးစီးပွားခြင်းထိတ်တိုက်တွေ့တာမျိုးမဖြစ်ဘဲသမ္မတလုပ်ငန်းတာဝန်ပေါ်မှာပဲအပြည့်အာရုံစိုက်နိုင်ဖို့လို့ဆိုပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ20ရက်နေ့မှာသူသမ္မတအဖြစ်ကျန်းသစ္စာချိန်ဆိုချိန်မှာတော့အမေရိကန်တရားရေးဌာနအတွက်အကြက်ရိုက်ဖွယ်ရှိနေပါတယ်။ထရမ့်ငွေချေးထားတဲ့ဘဏ်တွေကအကြီးဆုံးဖြစ်တဲ့ဂျာမနီခြေဆိုင်ဒေါ်ဂျီဘဏ်နဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကလုံဆောင်နေတဲ့ကိစ္စနှစ်ခုရှိနေတာကြောင့်ပါ။အဲဒီကိစ္စတွေကိုမစ္စတာထရမ့်သမ္မတဖြစ်လာပြီးချိန်မှာဆက်ပြီးဂိုင်တွယ်ဖြစ်ရှင်းရမှာကြောင့်ဒီချက်ကအကျိုးစီးပွားခြင်းထိတ်တိုက်မဖြစ်အောင်ရှောင်ဖို့ဘယ်လောက်ခက်ခဲတယ်ဆိုတာပြနေပါလေ။ဖြစ်ရတဲ့ခုကအရှုံးပြနိုင်ခြေရှိတဲ့အင်ချမ်းမြေငွေချေးစာချုပ်တွေကို 2008 ခုနှစ်ဘဏ္ဍာငွေကြေးအကျပ်တဲကာလမတိုင်ခင်မှာဒေါ်ဂျီဘဏ်ကလက်လွဲရောင်းခဲ့တဲ့ကိစ္စအတွေ့ဒဏ်ငွေဒေါ်လာ14ဘီလီယံပေးဆောင်မှုအမေရိကန်တရားရေးဌာနနဲ့ညှိနှိုင်းနေတဲ့ကိစ္စပါနောက်တစ်ခုကတော့အစုရှယ်ယာအယောင်းဝယ်အတုတွေဖန်တီးပြီးရုရှားယင်းနှိမ့်နှံသူတွေဂျာမနီနိုင်ငံတွေကနေဒေါ်လာဘီလီယံပေါင်းများစွာရွှေ့ပြောင်းတာမှာဒေါ်ဂျီဘဏ်ရဲ့အခန့်ကဏ္ဍကိုအမေရိကန်တရားရေးဌာနကစန့်စစ်လေ့လာနေတဲ့ကိစ္စဖြစ်ပါတယ်
ကင်ဆာယောဂါသုတေသနမှုရဲ့ဆေးဆွဲသူတွေပြန်လည်ထူထောင်ရင်းနဲ့စိတ်ချမ်းသာရေးဆိုင်ရာကုသမှုတွေအတွက်ဒေါ်လာ 6.3 ဘီလီယံရန်ပုံငွေပေးမဲ့ဥပဒေကိုအမေရိကန်သမ္မတဘရက်ကိုဘားမားကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေဟာဆိုရင်သမ္မတဥဘားမားအနေနဲ့သူ့ရဲ့သမ္မတသက်တမ်းအတွင်းနောက်ဆုံးလက်မှတ်ရေးထိုးတဲ့ဥပဒေဖြစ်လာမဲ့ပုံရပါတယ်။ဒေါ်လာ 6.3 ဘီလီယံမတည်မဲ့21ရာစုကုသရေးဆိုင်ရာအဥပဒေကိုမနေ့အင်္ဂါနေ့ကသမ္မတအင်ဂျီရောမှာကျင့်ပါတဲ့အခမ်းအနားအတွင်းသမ္မတဥဘာမားလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခမ်းအနားမှာတော့ဒုတိယသမ္မတဂျိုးဘိုင်ဒင်ရဲ့ဂျိုးပန်းမှုတွေကိုသမ္မတဥဘာမားကအလေးထားပြောဆိုခဲ့ပါတယ်။ဒုသမ္မတဂျိုးဘိုင်ဒင်ရဲ့သားဖြစ်သူဘောဘိုင်ဒင်ဟာ2015ခုနှစ်တုန်းကအုံနောက်ကင်ဆာနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာကင်ဆာရောဂါကိုအမြင့်ဖြုတ်တိုက်ဖျက်ပေးနိုင်တဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းလဲသမ္မတဥဘာမားကပြောဆိုခဲ့ပါတယ်။ကုသရေးပုံစံသစ်တွေကာကွယ်ဆေးစမ်းသပ်မှုတွေကင်ဆာရောဂါစမ်းသပ်မှုနဲ့ကာကွယ်ရေးပိုင်းမှာတိုးတက်လာစေဖို့အတွက်ရင်းနှီးမြှုပ်နှံမဲ့အခုဥပဒေကြောင့်ကင်ဆာရောဂါကိုအဆုံးသတ်နိုင်ဖို့အတွက်ပိုပြီးတော့နှီးစပ်လာပြီလို့လည်းသမ္မတဥဘာမားကပြောဆိုပါတယ်။အခုဥပဒေအရအုံနောက်ပိုင်းဆိုင်ရာသုတေသနကုသရေးဆိုင်ရာဆေးဝါးသုတေသနဘိန်းနဲ့ဆေးဆွဲလူနာတွေကိုကုသရေးပိုင်းတို့အပါအဝင်တခြားဆက်ဆက်ကျန်းမာရေးဆိုင်ရာဆောင်ရွက်ချက်တွေအတွက်ခုနှစ်နှစ်ရန်ပုံငွေမတည်ပေးမှာဖြစ်ပါတယ်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝကနေဗိုလ်ဒူးညဘက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကနိုင်ငံတောင်ပိုင်းဒါဗာအိုမြို့တော်ဝင်ဖြစ်နှစ်20ကြာသူလူခဲ့ချိန်တွင်မူးယစ်စီဝါရောင်းဝယ်သူလူတန်လျာရှိသူတွေကိုကိုယ်တိုင်တပ်ပစ်ခဲ့တယ်လို့ပြောလိုက်ပါတယ်တနင်္လာနေ့ကစီးပွားရေးလုပ်ငန်းရှင်တွေကိုပြောတဲ့မိန့်ခွန်းထဲမှာမစ္စတာဒူတာတေကအဲ့ဒီလိုဝန်ခံပြောဆိုသွားတာပါဒါဗာအိုမြို့ကိုမော်တော်ဆိုင်ကနဲ့လှည့်ပြီးသူတပ်ပစ်နိုင်အောင်ထိတိုက်တွေ့မဲ့အခြေအနေကိုလိုက်ရှာတယ်လို့သူကခက်ကြွားကြွားပြောပါတယ်သူလုံနိုင်ရင်ရဲတွေဘာကြောင့်မလုံနိုင်ရမှာလဲဆိုတာကိုပြဖို့အတွက်မူရတန်တရားရှိသူတွေကိုတတ်တာဖြစ်တယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဇွန်လမှာသမ္မတဖြစ်လာချိန်ကလေးကမူရစေဝါရောင်းဝယ်တယ်လို့တန်တရားရှိသူတွေကိုအမြင့်ပြတ်ချေမှုန်းနေတဲ့ပေါ့ခုခံကာကွယ်ပြောဆိုနေချိန်မှာပဲမစ္စတာဒူတာလေးကအခုလိုရုတ်တရက်ပြောချလိုက်တာပါ။မူရတိုက်ဖြည့်ရေးစီမံချက်ဆက်လုပ်ခဲ့ကလေးကဆိုရင်ရဲနဲ့လက်မယုံအဖွဲ့ကတတ်တာကြောင့်လူပေါင်း6000နီးပါးတေဆုံးပြီးပါပြီ။ဒီပေါ်လူခွင့်ရေးအဖွဲ့တွေကုလသမဂ္ဂနဲ့အမေရိကန်သမ္မတဘရက်အိုဘားမားကဝေဖန်ပြောဆိုထားတာပါ။ဝေဖန်ပြောဆိုတာတွေကိုမစ္စတာဒူတာတေကလွတ်လွတ်ရှုပြီးစီမံချက်ကိုဆက်လုပ်နေတဲ့အပြင်သူ့ကိုယာရုကဖယ်ရှားဖို့ကြိုးစားတဲ့အတိုက်ခံတွေကိုတော့မှစိန်ခေါ်ထားပါတယ
်။တရုတ်တပြည်တော်နဲ့မူဝါဒပြက်ပြက်သွားမယ်ဆိုရင်တော့ထိုင်ဝမ်ကျွန်းဆက်တဝမ်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်မှာစိတ်မအေးစရာတွေဖြစ်လာမယ်လို့တရုတ်ဘက်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတရုတ်တပြည်တော်နဲ့မူဝါဒနဲ့ပတ်သက်ပြီးရုပ်မြင်သံကြားတွဲဆုံမေးမြန်းခန်းတစ်ခုမှာမေးခွန်းထုတ်ပြောဆိုခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ပြည်ရဲ့ထိုင်ဝမ်ရေးရယုံကပြောခွင့်ရတဲ့ဦးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။1989ခုနှစ်မှာတရုတ်ပြည်သူသမ္မတနိုင်ငံကိုအသိအမှတ်ပြုခဲ့ခြင်းကစလို့အမေရိကန်ဘက်ကတရုတ်တပြည်တော်နဲ့မူဝါဒကိုလက်ခံခဲ့တယ်လို့ဘေကျင်းကိုတရုတ်နိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုပြီးထိုင်ဝမ်ကျွန်းနယ်တော်အစိုးရချင်းဆက်ဆံရေးမရှိခဲ့တော့တာဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်ဝမ်ကျွန်းအနေနဲ့သူ့ကိုယ်သူကာကွယ်ခွင့်နောက်အထူးစိုးရိမ်ဖွယ်ရအခြေအနေမှာချင်းချောက်မှုတွေကိုတွန်းလှန်ရမယ်ဆိုတာကိုအမေရိကန်ဥပဒေအရအမေရိကန်ဘက်ကအခိုင်အမာရည်တည်ရမှာဖြစ်ပါတယ်။1949ခုနှစ်ပြည်တွင်းစစ်အတွင်းတရုတ်နဲ့ထိုင်ဝမ်တို့ကွဲကွာခဲ့တာဖြစ်ပြီးထိုင်ဝမ်ကျွန်းဟာဆိုရင်ကွဲကွာနေတဲ့တရုတ်ရဲ့ပြည်နယ်တစ်ခုအဖြစ်ပြည်မာကြီးနဲ့ပင်လယ်ပေါင်းစည်းရမယ့်ကျွန်းတစ်ခုအဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။
တောင်တရုတ်ပင်လယ်မှာညီညာရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားလိုက်နာဖို့တရုတ်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်
။有关国家的共同努力下，南海的局势正在趋于稳定，向好的方向发展。我们希望美方能够恪守。
လက်ရှိအချိန်မှာတောင်တရုတ်ပင်လယ်ကြီးတရုတ်နဲ့တခြားသက်ဆိုင်တဲ့နိုင်ငံတွေကြားပူးတွဲကြိုးပမ်းမှုတွေနဲ့အတူအခြေအနေကတည်ငြိမ်နေပြီးကောင်းမွန်တဲ့လမ်းကြောင်းနဲ့တိုးတက်နေပါတယ်။တောင်တရုတ်ပင်လယ်မှာနေပြည်တော်ပိုင်ဆိုင်မှုအငင်းပွားနေတဲ့ပေါ်ဘယ်ဘက်ကမှမလိုက်ဘူးလို့ကတိပေးထားတာကို အမေရိကန်ကလိုက်နာနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒေါက်တိုပင်လယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိန်းသိမ်းဖို့ဒေသတွင်းနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေကိုလေးစားပြီးဒေါက်တိုပင်လယ်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်ပို့ပြီးလှုပ်ဆောင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးဒီဥနိုင်ငံကြီးဌာနပြောခွင့်ရခေါဦးရှူအန်ကဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။ပိုင်ဆိုင်မှုညှင်းပွားနေတဲ့ရေပြင်မှာတရုတ်ကိုထိတိုက်ရင်ဆိုင်ဖို့အမေရိကန်အနေနဲ့အဆင်သင့်ရှိတယ်လို့ပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဖက်ကုကဲမှုဌာနချုပ်ရဲ့အကြီးအကဲကပြောလိုက်ပြီးတဲ့နောက်တရုတ်ဘက်ကအခုလိုတုံ့ပြန်တာပါ။နေစင်ရေချောင်းကုန်သွင်းမှုဒေါ်လာဘီလီယံ9000ဘိုးလောက်ပြတ်တန်းသွားလာနေတဲ့တရံစာဒပေါ်ကျွယ်ဝတဲ့တောင်တိုပင်နယ်နယ်မြေအများစုကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတာပါ။တရုတ်အင်းကြီးချင်းတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပိုင်ဆိုင်တယ်လို့ပြောထားတဲ့နယ်မြေတွေရှိပါတယ
်။ပြည်မှတ်ကိုအထူးအခြားထိမှန်နိုင်တဲ့ပေဒိန်းလက်နက်တွေဆော်ဒီအာရေဗျနိုင်ငံကိုရောင်းချမဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုဘက်ကရပ်ထားမယ်လို့အမေရိကန်အရာရှိတဦးကပြောဆိုပါတယ်။အရသာထောင်ပေါင်းများစွာတည်ဆုံခဲ့ရတဲ့ရင်းမြင့်ပြည်တွင်းစစ်မှာဆော်ဒီစစ်တပ်ရဲ့ပါဝင်မှုအပေါ်စိုးရိမ်ချက်ကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘက်ကအခုလိုဆောင်ရွက်တာဖြစ်တယ်လို့လည်းအမေရိကန်အစိုးရအရာရှိကပြောပါတယ်။လေကြောင်းတိုက်ခတ်မှုတွေမှာအသုံးပြုတဲ့ပြင်းမှတ်ကိုအတိအကျထိမှန်နိုင်တဲ့ပေဒိန်းလက်နက်တွေကိုအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်ဆော်ဒီအာရေဗျကိုရောင်းချမှုအမေရိကန်သမ္မတဘရက်ကိုဘားမှအစိုးရကဖျက်လိုက်တာဖြစ်တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူကပြောပါတယ်။ဆော်ဒီရဲ့တိုက်ခိုက်မှုတွေကြောင့်အရက်သားတွေထိခိုက်ဒေဆုံးရမှုအပေါ်စိုးရိမ်ချက်ကိုဒီလှုပ်ဆောင်ချက်ကထင်ဟပ်စေပါတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။ပေဒိန်းလက်နက်တွေရောင်းချမှုကိုအမေရိကန်ဘက်ကရပ်လိုက်တဲ့အပြင်ဆော်ဒီအာရေဗျလေးတပ်အရာရှိတွေကိုပြစ်မှတ်ကိုတိကျမှန်ကန်စေရေးတိုးတက်လာစေဖို့လေ့ကျင့်သင်တန်းပေးနေတာတွေဟာလည်းပြောင်းလဲမှုတွေရှိလာမှာပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အစိုးရအာဏာလွှဲပြောင်းရယူဖို့ပြင်ဆင်နေချိန်မှာဒီဆုံးဖြတ်ချက်တွေကြောင့်အမေရိကန်နဲ့ဆော်ဒီအာရေဗျကြားအနာဂတ်ဆက်ဆံရေးမှာတင်းမာမှုတွေဖြစ်လာနိုင်ပါတယ်။
ပင်လယ်ရေမြင့်နယ်ပြင်ပူပြီးမြင့်တက်လာနေတာကြောင့်ဖလော်ရီဒါကနေနယူးယောက်အထိအမေရိကန်ကယ်လီဖိုးနီးယားဒေသတချို့မှာမကြာခဏရေကြီးတာတွေပိုဖြစ်လာနေပါတယ်။ဒီအခြေအနေကြောင့်အင်ဂျင်မြေရောင်းဝယ်လုပ်ငန်းတွေထိခိုက်အာမခံကြီးတွေတက်လာတယ်လို့အပြည့်အစင်းနဲ့ကုန်ကျစရိတ်နည်းစေဖို့ရည်ရွယ်တဲ့လုပ်ငန်းတွေတခုပေါ်လာပါတယ်။ပင်လယ်ရေသမုဒ္ဒရာတွေမြေချောင်းတွေနဲ့နေတာကြောင့်စိတ်ကန်းတွေရေထဲအခြေစိုက်စခန်းတွေငါးဖက်လုပ်ငန်းတွေအပြင်အဲ့ဒါတွေနဲ့ဆက်ဆက်တဲ့တခြားစီးပွားရေးလုပ်ငန်းတွေထွန်းကားခဲ့တဲ့ဒေသတွေဟာပင်လယ်သမုဒ္ဒရာရေပြင်မြင့်တက်ပြီးသူတို့ဒေသတွေထဲရေဝင်တဲ့တံကိုခံလာနေကြရတာပါ။ပင်လယ်ရေမြင့်တက်ပြင်မြင့်တက်တာဟာအိမ်တွေစီးပွားရေးလုပ်ငန်းတွေရေတက်အခြေစိုက်စခန်းကြီးတွေမှာအထူးသဖြင့်လေပြင်းမုန်တိုင်းတိုက်ပြီးပင်လယ်လိုင်းလုံးသိပ်မြင့်ချိန်တွေကြာရင်ရေကြီးတဲ့တံခံရနိုင်ချေသိပ်များနေတယ်လို့သူတည်တည်တွေကပြောပါတယ်။ရေကြီးမဲ့ရေကိုစိုးရင်ကြတာကြောင့်နိုင်ငံတော်ကကန်ယူနယ်ဒေသတွေမှာအင်ချမ်းမြေဝယ်လိုအားထိခိုက်လာတယ်လို့အင်ချမ်းမြေလုပ်ငန်းအချက်လက်ဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။အစင်လာအဖြစ်ကရာသီဥတုတာယာရာနဲ့လှပတဲ့ရှုမြင်ခွင့်တွေကြောင့်ကန်ယူနယ်ဒေသအင်ချမ်းမြေတွေဈေးကောင်းလေရှိခဲ့တာပါ။ဒါပေမဲ့လည်းအခုတော့ရေဘေးတန်တက်နိုင်တဲ့ဒေသတွေမှာဝယ်ယူပြီးရင်းနှီးမြှုပ်နှံမှုကြီးတွေလုပ်ဖို့ပိုပြီးစဉ်းစားလာနေကြပြီလို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်အရေးကိုကြည့်အောင်ပါရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာလူမျိုးရေးဘာသာရေးပေါ်ခြေခံထားတာမဟုတ်တဲ့အကြောင်းကိုသုံးရကြပနာမစုံစမ်းစစ်ဆေးမှုအပြီးမှာရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးကထုတ်ဖော်ပြောလိုက်ပါတယ်။တစ်ဆက်ထင်မှာပဲနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးစုံစမ်းရမှာတော့သက်ဆိုင်ရာရွာသားတွေကငင်းဆိုခဲ့တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မောင်းတော်ဒေသမှာအော်တိုဘာလ9ရက်နေ့နဲ့နိုဝင်ဘာလ12ရက်13ရက်နေ့တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာဒီဇင်ဘာလ17ရက်နေ့ကနေ23ရက်နေ့အထိအဲ့ဒီဒေသကိုတွားရောက်စုံစမ်းစစ်ဆေးခဲ့ပါတယ်။ဒီခီးစဉ်မှာအဓိကတွေ့ရှိတဲ့အချက်ကိုကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့အငိမ့်စားပြည်တော်စုဝင်ကြီးဦးအောင်ကြည်ကအခုလိုပြောပါတယ
်။အဓိကကြားတဲ့တွေ့ရှိချက်ကတော့ဟို2012ခုနှစ်တုန်းကအနေထားနဲ့ကိုယ်ပြချနာပါလေ။ပုံတော့တော့လူမျိုးရေးပြဿနာဟိုဘာသာရေးပြဿနာဆိုတဲ့သဘောမျိုးအတွင်းပြန်ဆောင်ရတော့တယောက်နဲ့တယောက်ကတော်တော်ကြီးကိုစိမ့်စိမ့်လေးဖြစ်နေတာပေါ့။အခုကျတော့လူအတိုင်းဝိုင်းချင်းချင်းကတယောက်နဲ့တယောက်ရင်းမြင်းလေးရှိနေကြတာတွေ့ရတယ်။နောက်တစ်ခုကဘာသာရေးဆိုင်ရာပြဿနာလည်းမဟုတ်ဘူးဆိုတာတွေ့ရတယ်။another cooler or tamaro piru ye sa shi de naingan do apwe ji ji paw ma paw le ma chin na che le ma hou bu so da chan lo mi myan song san lo ya ba de
စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ရောက်ရှိနေချိန်မှာလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းစဉ်ကြယိုးပြင်ရွာကအမျိုးသမီးတွေကိုအာမပြုကျင့်တပ်ဖြတ်တာအပြင်အခြားရွာသားတွေကိုလည်းတပ်ဖြတ်တာတွေရှိကြောင်းပြည်ပသတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။ဒီလိုဖော်ပြတာနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းတဲ့အခြေအနေကိုဦးအောင်ကြည်ကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့ရရှိတဲ့သတင်းကတော့ဒီအခြေအနေတွေဟာဟိုဒေသခံလူထုကအဲ့ဒီပုံကိုဒီလဲအဲ့ဒီမှာမရှိဘူးအဲ့ဒါမြင်လည်းမမြင်ဘူးအဲ့ဒါဒီလိုဖြစ်စဉ်မျိုးပေါ့နော်သူတို့ပြောတဲ့ဖြစ်စဉ်မျိုးလည်းပဲအဲဒီမှာမရှိဘူးဆိုပြီးတော့ငင်းဆိုတာလေးတွေပေါ့လေအားလုံးကကလေးတွေနဲ့ပါမကြံပေါ့အဲ့အဲ့လိုငင်းဆိုတာလေးတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒါတော့အမှန်တကယ်ဖြစ်ခဲ့တဲ့အလုပ်မဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကအဲ့ဒီလိုလေးဟိုတွေးဆမိပါတယ်
စုံစမ်းစစ်ဆေးရေးကော်မရှင်ဟာရခိုင်ပြည်နယ်မောင်းတော်ဒေသကိုရောက်ရှိစဉ်မှာအဲ့ဒီဒေသမှာနေထိုင်သူတွေရဲ့စားဝတ်နေရေးပညာရေးလမ်းပန်းဆက်သွယ်ရေးစရာတွေကိုစီစဉ်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါတယ
်ကျွန်တော်တို့ထောက်ပံ့မရသေးတဲ့ခြေဝါတွေကိုဟိုထောက်ပံ့ပေးနိုင်ဖို့ကိစ္စတွေနောက်တစ်ခုကကျွန်တော်တို့ကအထောက်ပံ့တွေပြည်ပြည်စုံစုံရရလားမရဘူးလားဆိုတာကိုကျွန်တော်တို့ကပြန်လဲဆန်းစစ်တဲ့အပိုင်းတွေပေါ့နော်ဒါလေးတွေကြည့်ကြထားပြီးတော့ဟိုမင်းညံခဲ့ပါလေနောက်တစ်ခုကဟိုလူမှုရေးပညာရေးလိုအပ်ချက်တွေရပါလေသူတို့ကိုယ်နိုင်ကလည်းပဲဟိုအကြောင်းလေးတွေပါလေးတွေပြန်ဖွင့်ကျင်ကြတယ်အဲ့တော့အဲ့ဒါလေးတွေလည်းပဲကျွန်တော်တို့ကဟိုစီစဉ်ပေးခဲ့တယ်နောက်ဆက်သွယ်လမ်းကြောင်းလေးတွေလည်းဖွင့်အောင်ကားတွေလည်းသွားလာရအောင်ပေါ့နော်ဟိုစီတွေလည်းပြန်ဖွင့်နိုင်အောင်အဲ့လိုလေးစီစဉ်ပေးခဲ့တာဖြစ်ပါ
ဒီလ73ရက်နေ့ကပြီးဆုံးသွားတဲ့ခီးစဉ်ကရရှိတဲ့အချက်လက်တွေကိုပြန်လည်လေ့လာဆန်းစစ်အတည်ပြုမှာဖြစ်ကြောင်းနဲ့အတည်ပြုနိုင်ဖို့အတွက်လည်းအကြိမ်ကြိမ်စူးစမ်းဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်ဒီလိုအတည်ပြုချက်ရယူပြီးတဲ့နောက်မှာတော့2019ခုနှစ်ဇန်နဝါရီလကုန်မှာနိုင်ငံတော်သမ္မတဆီကိုတိုက်ရိုက်အစီရင်ခံတင်ပြမှာဖြစ်ပါတယ်
VOA မြန်မာပိုင်းသတင်းတော်ကိုမိုးစောသတင်းပေးပို့ထားတာပါ VOA American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီတိ American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတစ်ခါမှာတော့လိမ့်ပိုင်းဆိုင်ရာအလွဲသုံးစားမှုအတွက်ဥပဒေသစ်တွေရေးဆွဲမဲ့အကြောင်းကိုတင်ဆက်ပေးပါမယ်အရွယ်မရောက်သေးတဲ့ကလေးတငယ်တွေအပြင်မတန်ဆွမ်းသူတွေနဲ့အမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုလိမ့်ပိုင်းဆိုင်ရာအလွဲသုံးစားမှုတွေကိုထိရောက်စွာကာကွယ်ပေးဖို့ဥပဒေသစ်တွေရေးဆွဲဖို့ရှိပါတယ်ရေးယူမှုပိုင်းမှာလည်းပြစ်မှုပြစ်ဒဏ်မျှတမှုမရှိတာတွင်တွေ့ရင်ထိရောက်စွာရေးယူဆောင်ရွက်မယ်လို့ပြည်ထောင်ဝင်ကြီးဌာနကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲအနိုင်ကျင့်စော်ကားခံခဲ့ရတဲ့ကလေးငယ်တွေဘဝပြန်လည်ထူထောင်ရေးအတွက်လည်းလှုပ်ဆောင်သွားဖို့စီစဉ်နေတဲ့အကြောင်းကိုစီစဉ်နေတဲ့အကြောင်းနဲ့ထိရောက်တဲ့ပံ့ပိုးမှုတွေလုပ်ပေးမယ်လို့ဂရီဘေးပြောဆိုသွားပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောင်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ကလေးငယ်တွေနဲ့အမျိုးသမီးတွေကိုအကြမ်းဖက်တာလိမ်မိုင်းဆန်ရအမျက်ထုတ်မှုတွေတိုးပွားလာတာမှထိရောက်တဲ့အရေးယူမှုမရှိတဲ့အပေါ်ဝေဖန်မှုတွေရှိနေချိန်မှာပဲအစိုးရဘက်ကထိရောက်စွာကင်တွယ်သွားမယ်လို့ဒီကနေ့ပြည်သူ့လွတ်တော်မှာပြောဆိုလိုက်တာဖြစ်ပါတယ်
။တရားရုံးကနေချမှတ်တဲ့ပြစ်ဒဏ်နဲ့ဆက်လင်းပြီးပြစ်မှုပြစ်ဒဏ်မျှတမှုမရှိတဲ့အမှုတွေကိုစီစစ်ပြီးယူခံမှုပြင်ဆင်မှုများတယောက်ချင်းတွေကိုလည်းအလေးနဲ့ထားဆောင်ရွက်နေရှိပါတယ်။တငယ်မတိန်ဖြစ်ပွားမှုနဲ့ပတ်သက်ပြီးပေါ်ထုတ်ဖန်ဆီးအရေးယူမှုအပိုင်းမှာအားနည်းချက်ရှိတဲ့ဝန်ထမ်းတွေနဲ့ပတ်သက်လို့လေမိမိတောက်ဖွဲ့ဝင်များပေါ်ဒီစဲစီမီစီကံများနဲ့အညီထိရောက်စွာရေးယူဆောင်ရွက်တယ်ရှိပါတယ်။ထိရောက်သောပြည်ထောင်ချမှတ်နိုင်ရေးအတွက်ကိုလူမှုနာကယ်ဆယ်ရေးနဲ့ပြည်내နေရာခြားရေးဝန်ကြီးဌာနမှကလေးတွေငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းရဲ့မြန်မာနိုင်ငံပေါ်အကြံပြုချက်များနဲ့အညီကလေးတွေငယ်အခွင့်အရေးများဆိုင်ရာဥပဒေဖြင့်ပြန်လည်ရေးဆွဲဆောင်ရွက်လျက်ရှိသည့်အပြင်မျိုးသမီးများပေါ်ကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေကိုလည်းအသည့်ရေးဆွဲဆောင်ရွက်လျက်ရှိပါတယ်။အဆိုပါဥပဒေကြမ်းများမှာကလေးနဲ့မျိုးသမီးများမတန်ဆွမ်းသူအမျိုးသမီးများအပေါ်မှာကျွလွန်တဲ့မရိမှုများနဲ့ပတ်သက်ပြီးထိရောက်ဟန်တားတဲ့ပြစ်ဒဏ်များချမှတ်နိုင်ရေးကိုလည်းထဲ့သွင်းရေးဆွဲလေရှိကြောင်းတင်ပြအပ်ပါတယ်
။ပြည်ရေးဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကအခုလိုပြောဆိုခဲ့တာပါ။လက်ရှိပြည်ရေးဘက်ကထုတ်ပြန်ထားတဲ့စာရင်းတွေအရဒီနှစ်အစကနေနိုဝင်ဘာလအထိကလေးတငယ်တွေလိမ်မိုင်းဆန်ရနိုင်ကျင့်စော်ကားမှုဟာမရိမှုတွေအလုံးရဲ့ရာဂိုင်းနှုန်း60ကျော်ရှိခဲ့ပြီး2013ခုနှစ်နဲ့နှိုင်းရှင်ပါကနှစ်ဆနီးပါတိုးလာပါတယ်။အသက်အပိုင်းအခြားအရာဆိုရင်လေလူမမယ်နှစ်နှစ်အရွယ်ကစပြီးလိမ်မိုင်းဆန်ရအမျက်ထုတ်ခံရတာတွေရှိနေပါတယ်။ဒီလိုတိုးတက်လာတဲ့နှုံးသားတွေဘလို့လူမျိုးတွေကကလေးတငယ်တွေအပေါ်မှာလိမ်မိုင်းဆန်ရအမျက်ထုတ်တာတွေကျူးလွန်နေကြတယ်ဆိုတာနဲ့ပတ်သက်ပြီးဗိုလ်ချုပ်အောင်စိုးကဒီကနေ့လွတ်တော်မှာကောက်ယူထားတဲ့စစ်တမ်းတွေကနေအခုလိုထောက်ပြပြောဆိုသွားပါတယ
်ပြည်မှုကျူးလွန်တဲ့တွေကိုစီစစ်တဲ့အခါမှာ16နှစ်အောက်လူငယ်9.39ရာဂိုင်းနှုန်း 16နှစ်မှ18နှစ်ထိလူငယ်၈သမ3ခွန်ရာခိုင်နှုန်း18နှစ်မှ50နှစ်ထိက80သမ3ရာခိုင်နှုန်းနဲ့50နှစ်အထက်က6သမ24ရာခိုင်နှုန်းဖြစ်ကြောင်းတွေ့ရတဲ့အတွက်ကျွန်တော်တို့အသက်16နှစ်အောက်လူငယ်များပင်လည်းအားမကျူးလွန်မှုတွေကိုပြုလုပ်လာကြောင်းလည်းကျွန်တော်တို့စိုးရိမ်ပွဲရာတွေ့ရှိရပါတယ်။အများဆုံးကတော့အသက်18နှစ်မှအသက်50ကျော်ရွယ်တွေဟာကလေးငယ်အားမပြုကျင့်မှုကိုအများဆုံးကျူးလွန်ကြောင်းကိုလည်းလေ့လာသုံးသပ်တွေ့ရှိရပါတယ်။နှစ်အလိုက်မရင်းဖြစ်ပွားမှုရေအတွက်တွေများလာသလိုပဲတက်ငယ်မရင်းဖြစ်ပွားမှုရာခိုင်နှုန်းတွေကလည်းမြင့်မားလာတာကိုကျွန်တော်စိုးရိမ်ပွဲရာတွေ့ရှိရပါတယ်။
အာဓမ္မပြုကျင့်ခံရသူကလေးငယ်တွေရဲ့မိသားစုတွေဟာရေဘူးအပြင်ဆင်းရဲနှွမ်းမတဲ့မိသားစုအတိုင်းဝိုင်းမှာကြီးပင်းလာရသူတွေအများစုဖြစ်နေတာကြောင့်မိဘတွေကသားသမီးတွေကိုစောင့်ရှောက်မှုမပေးနိုင်လားဒီလိုမျိုးလိမ်ပိုင်းဆိုင်ရာအမျက်ထုတ်မှုတွေကျူးလွန်မှုဖြစ်အောင်အားပေးရာရောက်နေတဲ့ညဉ့်ညမ်းစာပေတွေနဲ့ဗီဒီယိုတွေနှိမ်နင်းဖို့လိုအပ်နေတာတွေကြောင့်အခုလိုအရွယ်မရောက်သေးတဲ့ကလေးငယ်တွေမှာပါလိမ်ပိုင်းဆိုင်ရာအမျက်ထုတ်ခံရတာပိုပြီးများပြားလာတယ်လို့ထောက်ပြမှုတွေရှိနေပါတယ်။လက်ရှိလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရသူတွေဟာပတ်ဝန်းကျင်ရဲ့ဝိုင်းပယ်မှုနဲ့မိသားစုအနေနဲ့ဆက်လက်ရပ်တည်ရေးအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရမှုတွေကြုံတွေ့နေရပါတယ်။ဒီလိုကြုံတွေ့နေရတာကြောင့်အစိုးရကထိရောက်စွာကူညီကယ်ဆယ်ပေးဖို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကအစိုးရကိုတောင်းဆိုလိုက်ပါတယ်
။ကျူးလွန်ခံရတဲ့ကလေးများအားအပြစ်တင်ခြင်းလူအတိုင်းဝိုင်းမှာပြစ်ပယ်ထားခြင်းမျိုးများမပြုကြဘဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကျန်းမာရေးလူမှုရေးပိုင်းဆိုင်ရာပြန်လည်ကူစားရန်လိုအပ်တဲ့ကဲ့သို့ပြစ်မှုကျူးလွန်သူများကိုလည်းရာဇဝတ်ကျန်သောဥပဒေများအရသာမဟုတ်ပဲကလေးတငယ်များအပေါ်ကျူးလွန်တဲ့သူတွေကိုအထူးဥပဒေတွေပြဋ္ဌာန်းပြီးတော့ထိရောက်တဲ့အမြင့်ဆုံးပြစ်ဒဏ်တွေသတ်မှတ်၍အပြစ်ပေးရေးယူရန်လိုအပ်ပါတယ်
ကလေးငယ်တွေအနိုင်ကျင့်စော်ကားခံရမှုတွေမှာကျူးလွန်သူတွေဟာသစိမ်းတွေမဟုတ်ပဲသွေးသားတော်ဆက်သူတွေပါပါဝင်နေတဲ့အတွက်လည်းကလေးငယ်တွေဘဝလုံခြုံရေးအတွက်ပိုပြီးစိုးရိမ်စရာဖြစ်လာနေရပါတယ်ဥပဒေအစ်စ်တွေရွေးဆွဲပြဋ္ဌာန်းနေပြီလို့အစိုးရဘက်ကထုတ်ပြန်ခဲ့ပေမဲ့ဒီဥပဒေကိုဘယ်ချိန်လွတ်တော်မှတင်ပြမလဲဆိုတာကိုတော့ဝန်ကြီးကပြောဆိုသွားနိုင်ခဲ့ခြင်းမရှိသေးပါဘူးဝန်ကြီးကတော့ကလေးတငယ်တွေမတန်ဆွမ်းတဲ့အမျိုးသမီးတွေလက်ရှိကြုံတွေ့နေရတဲ့လိမ်ပိုင်းဆိုင်ရာအလွဲသုံးစားလှုံ့မှုတွေကိုထိထိရောက်ရောက်ဥပဒေတွေပြဋ္ဌာန်းပြီးအရေးယူဖို့လှုံ့ဆော်မယ်လို့ကတိပေးပြောဆိုသွားပါတယ်ရှင်
မမေခါသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့11 media ရဲ့သတင်းတောက်တူရိုက်နှက်တန်းရရင်းနဲ့သိဆုံးမှုနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးပါမယ်မုံရွာအခြေဆိုင်သတင်းတောက်ဦးစုံမထွန်းရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့တည်ဆုံးခဲ့ရတဲ့မှုနဲ့ပတ်သက်ပြီးတော့ဒီကနေ့မှာရဲတပ်ဖွဲ့ကလူတချို့ကိုစတင်မေးမြန်းနေပါတယ်။ရိုက်နှက်တပ်ဖြတ်ခံရတယ်လို့ရဲတပ်ဖွဲ့ကယူဆထားတဲ့ဦးစုံမထွန်းတည်ဆုံးရမှုကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့ရဲတပ်ဖွဲ့ကဆောင်ရွက်နေပါတယ်။ပြည်တွင်းသတင်းဌာန11 Media Group ရဲ့သတင်းတောက်ဦးစုံမထွန်းရဲ့တည်ဆုံးမှုနဲ့ပတ်သက်ပြီးတော့မုံရွာမြို့မှာရဲစခန်းကဒုတိယရဲမှူးသိန်းဆွေမြင့်ကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းထားတာမှာဒုတိယရဲမှူးဦးသိန်းဆွေမြင့်ကအခုလိုစပြီးပြောပါတယ
်ကျွန်တော်တို့လက်ရှိကတော့ကျွန်တော်တို့အဖွဲ့ဘောနော်ဖွဲ့ပေးထားတဲ့အနေထားတိုင်းကျွန်တော်တို့အဖွဲ့ပေါင်းစုံဝင်ပြီးမှကျွန်တော်တို့ဒီသူတက်ပြေခံခန်းစည်းရမည်ကိုဆောင်ရွက်နေပါတယ်ဗျာစုံစမ်းစစ်ဆေးဆောင်ရွက်နေလေးပဲဖြစ်ပါတယ
်အခုလောလောဆယ်မှာဆရာတို့စုံစမ်းစစ်ဆေးမှုမှာဘာတွေများလူတွေကိုခေါ်မေးနေတာတွေဘာတွေရှိပါပြီလား
ကျွန်တော်တို့ဒီနေ့လူဘောကျွန်တော်တို့အားလုံး၃ဘွဲ့ပေါ့၃ဘွဲ့ခေါ်မိထားပါတယ်၃ဘွဲ့၃ဘွဲ့လူ20ကျော်ကျော်လေးခေါ်မိထားပါတယ်ဒါတော့ဟိုပါပေါ့ကျွန်တော်သတင်းရရေးခေါ်တာပါဗျာဟိုလိုဟိုတည်ခိုင်းရမှုပေါ့သတင်းကိုကျွန်တော်လူချင်းတဲ့အတွက်သတင်းစုရပါဗျာ
ဆရာတို့ဒီရဲရဲကောက်ချက်အရာတော့ဒါလူတက်တယ်ဆိုတာတော့တေချာသွားပြီပေါ့နော်ဟုတ်ပါသလားရှင
်ဟုတ်ပါတယ်ဗျာဟုတ်ပါတယ်ဗျာ
ဟုတ်ကဲ့
အဲ့လိုပဲလူတက်လို့ရတဲ့တန်ရာတော့သူ့မှာပြောကလည်းလုံးကြံလို့မှရတဲ့တန်ရာလိုပဲယူဆရပါတယ်ဗ
ျ။ဆိုတော့အထူးစုံစမ်းစစ်ဆေးရေလုံနေတာရှိပါသလားဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးတလဲဘာတွေများလုံနေပါသလဲဆရာ
။အထူးစုံစမ်းစစ်ဆေးရေဆိုပြီးကျွန်တော်ကအထူးအဖွဲ့ကိုဖွဲ့ထားပါတယ်ဗျ။ဒီရတဲ့ပတ်သက်လို့အမှန်အမှုစစ်ပြောတဲ့ပြရမယ်အနေအထားကိုကျွန်တော်အဖွဲ့ဒီတိုင်းရဲတပ်မှုခရင်တပ်မှုရဲ့ညွှန်ကြားမှုနဲ့ကျွန်တော်တို့အဖွဲ့ဖွဲ့ထားပြီးမှအထူးအဖွဲ့နဲ့ကျွန်တော်ဆွဲရပါမယ်။
ဆရာတို့ဒီစစ်စစ်ချက်တို့ကနဦးတွေ့ရှိချက်အရာရောဘာတွေတွေ့ရပါသလဲဆရာအဲ့ဒါလေးပြောပြပေးနိုင်ပါလား
ကနဦးကတော့ကျွန်တော်တို့ဟာပေါ့ဒီမျက်နာမှာနှာခေါင်းယိုးပေါ့နှာလူယိုးကျိုးတယ်ခေါင်းမှာလည်းပဲဒီ5 cm လောက်တစ်ချက်နဲ့8 cm လောက်တစ်ချက်နဲ့နှစ်ချက်ပေါ့နော်ပေါ့ပြေတန်ရတယ်အကြောင်မလို့အုတ်ခွန်ယိုးကျိုးပြီးမှဒီအုံတော်ထဲမှာသူ့ရဲ့စီပြေတယ်ဆိုတာကတော့ရပါတယ်ဗျာ
ဆရာအဲ့တော့ဒီမုံရွာမှာဒီလိုမျိုးကိစ္စပေါ့နော်ဒါမျိုးတွေကဖြစ်လေဖြစ်တာရှိပါသလားရှင်လုံခြုံရေးပိုင်းအနေနဲ့စိုးရိမ်စရာရှိပါသလား
Alu ya lo mesti bau ya. Dah kayaan dekat dekat asyik deh ni cara siapa. Si deh ni cara lo siapa siapa bono. Si kayaan si deh hal ini lo siapa ni. Di lo ini alu ini oh jai deh tu deh alu ini.
ตัวจริงเราไม่ได้รู้ว่ามันดีหรือว่ามันดีอย่างนี้โอ้มองย้อนในปีตุลุรุตัวลงจงเย็บปอนอ่ะส่วนใหญ่เสียเช่นในชีวาสลาเสียรู้ที่เกิดขึ้นในปัตตาบีพามยาตรีเบจิมาเลยใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใช่ไหมใ ရဲ့ညပိုင်းထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကိုည7:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါမှာတော့ဆောင်းနှင်းတွေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas သချင်းတွေကိုဖျော်ဖြေပေးနေကြဖြစ်ပါတယ်။ဒီကနေ့အတွက်တော့ထွန်းထွန်းနဲ့ဂျိုးချာတို့တည်ဆူထားတဲ့ပြီးခဲ့တဲ့ဒီဇင်ဘာသချင်းနဲ့ဖျော်ဖြေပေးပါမယ်ရှင်။နားဆင်ကြပါ大家新年的第六三的青年人有哪些来今年大家没露面的吗VOA American တန်ညဘက်မြန်မာဘာသာစီစဉ်ဒုတိယပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားသတင်းစာရတွေကိုနားဆင်ရဖို့လည်းရှိပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးည10နာရီထိလိုင်းတိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေတက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့တက်ငယ်ပဒိန်အမှုတွေမှာခရိုင်တရားရုံးတွေအထိတရားစွဲဆိုမှသာအမြင့်ဆုံးပြစ်ဒဏ်တွေပေးနိုင်မယ်ဆိုတဲ့အကြောင်းကို
ကျွန်တော်တို့တက်ငယ်ပဒိန်အနေနဲ့ပတ်သက်လို့ရှိရင်နော်ပြစ်ဒဏ်ကိုအနည်းငယ်စေဒီချလို့ရပါတယ်တော်တော်အဲ့ဒါကခရိုင်တရားရုံးအစင်းနဲ့စစ်ဆေးမှာ
တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကခုလိုပြောသွားတာကိုနောက်ပိုင်းမှာပြည်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ရဖို့လည်းရှိပါတယ်။အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုနားဆင်ကြမှာပါ။ဒီဘက်မြမမီဒီယာမြင်ကွင်းမှာတော့တငယ်ပဒိမှုနဲ့ပတ်သက်လို့တရားရုံးစီရင်မှုပြဿနာမွန်ပြည်နယ်အစိုးရအကြီးအကဲတွေပေါ်မှာတိုင်ကြားချက်တွေကိုစုံစမ်းစစ်ဆေးမှုပြုလုပ်နေတယ်ဆိုတဲ့သတင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။မန်အင်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်။
အခုဒီဘက်မှာတော့အသက်မပြည့်သေးသူတွေအပေါ်ကျူးလွန်တဲ့မရေမှုတွေနဲ့ပတ်သက်လို့တချို့နေရာတွေမှာတရားစီရင်မှုအားနည်းနေသေးတယ်လို့မီဒီယာတွေမှာထောက်ပြခဲ့ကြတယ်လို့တက်ငယ်အကြမ်းဖက်မှုတွေကိုသတင်းပတ်တိုင်းလိုလိုမှာနှစ်ပုတ်သုံးပုတ်ဖတ်ရှုကြားသိနေရပါတယ်ဒီလိုတက်ငယ်အကြမ်းဖက်မှုတွေကိုတားဆီးဖို့အတွက်မြို့နယ်တချို့မှာရှုံချပွဲတွေပြုလုပ်နေကြပါတယ်တငယ်မရေမှုတွေဒီနှစ်အတွင်းမှာတိတိတသားမြင့်တက်လာပေမဲ့အစိုးရဘက်ကတော့အများပြည်သူကျေနပ်လောက်အောင်ထိရောက်တဲ့အရေးယူတာမျိုးလှုံ့ဆော်တာမရှိသေးပါဘူးပြည်သူတွေကတော့ဒီအမှုမျိုးတွေကိုတေးတန်အထိထိရောက်တဲ့ပြစ်ဒဏ်တွေချမှတ်ပေးဖို့တောင်းဆိုမှုတွေရှိနေပါတယ်ကလေးတငယ်ဥပဒေအရဒီအမှုတွေမှာခရိုင်တရားရုံးအထိတက်ရောက်တရားစွဲဆိုမှုတွေပြုလုပ်မှသာအမြင့်ဆုံးပြစ်ဒဏ်တွေပေးနိုင်မယ်လို့အဲ့ဒီအမှုတွေမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်းနေဦးရောဘတ်ဆောင်းကပြောပါတယ်
ကျွန်တော်တို့တက်ငယ်မရေအနေနဲ့ပတ်သက်လို့ရှိရင်နော်ပြစ်ဒဏ်ကိုအနည်း20အထိချလို့ရပါတယ်တော့အဲ့ဒါကခရိုင်တရားရုံးအစင်းနဲ့စစ်ဆေးမှာအနည်း20အထိချလို့ရတယ်တကယ်လို့မျိုးနဲ့တရားရုံးအစင်းနဲ့စစ်ဆေးမယ်ဆိုရင်တောင်းတာ9နှစ်ဒီပဲချလို့ရတယ်အဲ့တော့တရားစွဲတင်တဲ့အခါမှာနော်နားလည်မှုရှိလို့ပဲဖြစ်ဖြစ်အဲ့ဒီလိုက်စားလို့ပဲရှိရှိတော့မရေမှုကိုခရိုင်တရားရုံးမတင်ပဲမျိုးနယ်တရားရုံးကိုတင်ပဲဆိုရင်တရားခါအတွက်ပြတ်တာမှုရသွားနိုင်တယ်တကယ်တမ်းကရာဇုတ်ကျင့်တော်ဦးမင်းနောက်ဆုံးတွဲတရားမှာလည်းပဲသက်ရှင်ရုံးဆိုတာပြောတာလေသက်ရှင်ရုံးဆိုတာကနေခရိုင်တရားရုံးကိုဆိုလိုတာပေါ့နော်အဲ့တော့ခရိုင်တရားရုံးအစ်စ်နဲ့ပြရမယ်မူရင်းပြတ်တမ်းကျဲဦးမင်းကိုကြော်လို့ပြီးတော့ဘယ်ညွန်ကြားချက်ပေါ်မှာလိုက်နာနေရအကြောင်းမရှိဘူးလို့ပဲကျွန်တော်တို့ကပြောနေတယ်။ဒါနဲ့မြန်မာနိုင်ငံတဝမ်းမှာတန်နေရောတည်ကြည့်ရောဗရေမှုတွေအဖြစ်ထူးရဲမှုတွေဟာဘယ်လိုဖြစ်နေလဲ။အဲ့ဒါကိုတော့တာစီကာဖေနှိမ်နေနိုင်မှုဆိုရင်တိုက်တဲ့ဖြစ်တဲ့ကိုအမှတ်ပေးဦးလို့ရေ။ဥပဒေအရမတိုင်းမှုနဲ့ပတ်သက်ရင်မိဘရှင်မျိုးနဲ့ချင်းနေတာတွေရင်စကားတရားရုံးနဲ့မတက်ပိုင်တဲ့အပြင်းလူနားတော်ဝင်မရှိပါဘူး။တော့ဒါကလေးပင်ရဲ့အမှုပါလေဒီတိုင်းပါပဲ။ဒါပေမဲ့တော့အခုတရားရုံးသဆိုးကအဲ့ဒါကိုမလိုက်နာပဲနဲ့တော့လူတကာကိုဝင်ဝင်ပြည့်တဲ့အခါကျတော့တွတ်သွားတဲ့မိန်းကလေးရတော့ဗဒိန်နဲ့ချင်းလာရတဲ့တရားခွဲမှလူမှုရေးလူမှုအခွင့်အရေးနဲ့သုံးချုံရတယ်ဆိုရဲအချင်းနဲ့နာနာနာဘဝကိုရောက်လာတော့ရဲဝုန်းစွာမတွက်ဆုံနိုင်အဲ့ဒီမှာတွေလည်းအာဏာရှင်တွေဖြစ်နေပါတယ်ဒါဆရာယုံနေရာတို့ရမယ်ကိစ္စပါစိုးရရာကြီးရလည်းတတ်မှတ်ပြရမှာပါရဲတွေရလည်းပါဝင်ပြီးတတ်မှတ်ပြရမှာ
နောက်ထပ်ဆက်လက်ပြီးတော့တင်ပြချင်တာကတော့ကန့်ကွက်တိုင်ကြားမှုတွေခံရတဲ့မွန်ပြည်နယ်ဝင်းကြီးချုပ်တနင်္လာရီတိုင်းလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတို့ကိုဒီတစ်ပတ်မှာရန်ကုန် NLD ရုံးချုပ်ကိုခေါ်ယူပြီးတော့စုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့သတင်းမီဒီယာတွေမှာဖော်ပြနေကြတဲ့အကြောင်းဖြစ်ပါတယ်။အခုလိုမျိုးခေါ်ယူတွေ့ဆုံတာဟာပထမဦးဆုံးလည်းဖြစ်ပါတယ်။ဘယ်လိုတိုင်ကြားခံရတယ်ဆိုတာမျိုးတော့ထုတ်ဖော်ပြောဆိုလိမ့်မယ်မထင်ကြောင်း လေ့လာသူတွေကမှတ်ချက်ပေးကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြို့ပြည်နယ်အတွင်းကနိုင်ငံရေးပါတီတချို့ကိုရိုက်ခတ်မှုရှိခဲ့တယ်လို့ဝန်ကြီးချုပ်ကိုခေါ်ယူစုံစမ်းမေးမြန်းရမှာလူမှုရေးကိစ္စတချို့လည်းပါဝင်တယ်လို့ပြောဆိုမှုတွေရှိနေပါတယ်အဲ့ဒီကြောင့်နဲ့ပတ်သက်ပြီးမြို့ပြည်နယ်ရေးမြုံနယ်လူမှုအကျိုးဆောင်အဖွဲ့ကကိုအောင်နိုင်ဝင်းကသူတို့ရဲ့ရေးမြုံနယ်အပါအဝင်မွန်ပြည်နယ်အတွင်းကပြည်သူတွေရဲ့သဘောထားတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါဗျာ
။ပထမဦးဆုံးကတော့ကျွန်တော်ပြောချင်တာကသူ့ရဲ့ဝင်းကျုပ်ရဲ့စွမ်းဆောင်ရည်ပေါ့နော်။စွမ်းဆောင်ရည်ဘိုင်းမှာကကျွန်တော်တို့ဒီမွန်ပြည်နယ်အစိုးရဦးမင်းမင်းဦးစီးတဲ့ဒီဥဆောင်တဲ့အစိုးရစတဲ့လာခနေကဒီပထမဆုံးကအစိုးရဖွဲ့တွင်းမှာဒါသူတို့ချင်းချင်းပေါ့လေညီညွတ်မှုအားနေတာကိုပထမဆုံးတွေ့ရပါတယ်။ဒုတိယတစ်ချက်ကဒီအစိုးရရဲ့အုပ်ချုပ်ရေးရိုးမှာကျောင်းအမေလုပ်ငန်းစီတွေမှာပြက်ကွက်တာတွေများတယ်။နောက်ပြီးရတော့ဟိုဒေတာတွန်းကပြည်သူ့ရဲ့အတန်ကလည်းချိန်နှက်မှုမရှိတာတွေအများကြီးတွေ့ရတာနော်။အဲ့တော့ဖြစ်နိုင်လို့ရှိရင်တော့ကျွန်တော်တို့ရဲ့အမြင်ကဒီအစိုးရအဖွဲ့ပြန်လည်ဖွဲ့ပြီးတဲ့ချိန်ကဆန္ဒကျွန်တော်တို့မှာရှိတယ်။ကျွန်တော်ပါဝင်အများကြီးရဲ့ဆန္ဒပါတယ
်။ရေးမြို့နယ်ကကိုအောင်နိုင်ဝင်းဖြစ်ပါတယ်။အဲ့ဒါတွေအပြင်ရန်ကုန်မြို့တော်ဝင်ရဲ့တက်ဝင်လှုပ်ရှားလမ်းများအစီအစဉ်ရနှစ်ရက်တာလှုပ်ရှားမှုစီစဉ်ခဲ့တဲ့တွင်ပြီးတော့မလေးရှားဝန်ကြီးချုပ်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်ကန့်ကွက်ဝေဖန်ပြောဆိုတဲ့သတင်းထိုင်းနိုင်ငံမှာထပ်မံကစားတဲ့ Suzuki ဘောလုံးပွဲစဉ်မှာမြန်မာအသင်းထပ်မံပြီးတော့ရှုံးနိမ့်သွားပြန်တဲ့အကြောင်းစတာတွေဟာအခုတစ်ပတ်အတွင်းလူပြောများတဲ့မီဒီယာသတင်းတွေဖြစ်တဲ့အကြောင်းသင်ပြရင်းလူကုန်းထုတ်လိုက်ရပါတယ
်မဲအင်ခိုင်ဦးနဲ့ဦးဆံမိုးဝေတို့အတူတင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာပါအခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မြန်မာရေးသုံးသပ်ချက်မှာတော့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားတချို့တွေကြားတိုင်းရင်းသားအင်အားစုချင်းချင်းတွေကြားမှာတိုက်ပွဲတွေပြစ်ပခါတွေပြန်ဖြစ်လာတာကိုကြည့်ရင်ပြည်တော်စုငြိမ်းချမ်းရေးညီလာခံခေါ်ယူကျင်းပခဲ့တာဟာလက်တလုံးမှာအကျိုးမြတ်ထက်ငုံရှုံးနေတဲ့ပြဿနာတွေကိုပေါ်ထွက်လာစေသလားလို့ဆိုနိုင်ပါသလားမြန်မာရေးသုံးသပ်သူတွေဖြစ်တဲ့ကိုအောင်သူငယ်ကိုဝင်းမင်းတို့နဲ့ဦးစောစံသားတို့ဆွေးနွေးသုံးသပ်ထားပါရရှင
်ကိုအောင်သူငယ်ခင်ဗျာအခုမြန်မာနိုင်ငံမှာငင်းချင်းရေးညီလာခံကျင်းပပြီးတဲ့နောက်ပြည်သူတွေကတော့ငင်းချင်းရေးအတွက်အလားအလာကောင်းတယ်သဘောတူညီမှုရပြီးရှေ့ဆက်စရာအခြေခံတော့ရသွားလိမ့်မယ်လို့မျှော်လင့်နေကြပါတယ်အခုအဲ့ဒီညီလာခံကျင်းပပြီးတဲ့နောက်ပိုင်းမှာပဲတိုင်းရင်းသားဒေသတချို့နဲ့စစ်တပ်အကြမ်းမှတင်းမာမှုတွေဖြစ်လာတယ်စစ်တပ်ဘက်ကထိုးစစ်ဆင်တဲ့အတွက်ကြောင့်တင်းချောင်ရတဲ့ရွာသားတွေအများကြီးဆီလာခဲ့တယ်ဆိုတော့ပထမဆုံးမြင်ချင်တာကဘာကြောင့်ဒီညဉ့်ညံရေးအခြေအနေဟာအလားအလာကောင်းတဲ့ဘက်ကိုမရွေ့လာဘူးလို့ထင်လဲအဲ့ဒီ27ပင်လုံးမှာကတည်းကအခြေခံသဘောတူညီမှုတစ်ခုမှမရရှိခဲ့တဲ့သဘောလားကြီးလား
ဟုတ်ကဲ့ဟိုကျွန်တော်တို့အမြင်ပေါ့နော်ပြီးခဲ့တဲ့27ပင်လုံးညီလာခံလုပ်တဲ့ခါကျတော့တဖွဲ့နဲ့ဖွဲ့ဘာသဘောထားမှဟိုတူညီမှုရယူရတာမျိုးမရှိပါဘူးမရှိတဲ့ခါကျတော့တဖြည်းဖြည်းနဲ့အခုကတပ်ပွဲတွေပိုလဲဖြစ်လာတယ်ဂျားထဲမှာပို့ပြီးတော့သဘောထားကွဲလဲစရာတွေရှိလာတဲ့အနေအထားမျိုးရှိလာပါတယ်ဆိုတော့အဲ့ဒီအနေအထားနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်တော့စိုးရိမ်ရလည်းရှိပါတယ်ဒီကပို့ပြီးတော့ဟိုတခုခုတော့လုံးတဲ့အနေအထားမျိုးရှိတယ်လို့ဖြစ်မှာလေ
ဟုတ်ကဲ့အရေးပေါ်ဘာလို့သင်းတယ်လဲဆိုတော့မေးခင်မှာ17ရာစုပင်လုံးလုတ်ခတ်ကြခတဲ့ကလူတချို့ကတက်မတော်ရဲ့သဘောထားကိုနည်းနည်းမေးခွန်းထုတ်ချင်ကြတယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကတော့နှစ်ဖက်လုံးကိုညှိနှိုင်းလို့ဖြစ်မယ်ဆိုရဲအမြင်နဲ့သူကအောက်မြင်တဲ့စိတ်ဓာတ်နဲ့ကျင်းပခဲ့တယ်။ဆိုတော့အဲ့လိုခေါ်ယူကျင်းပခဲ့တာနဲ့ပတ်သက်လို့ကတော့ဘယ်လိုပြန်ပြောစရာတွေ့တယ်လဲကိုကောင်းသတင်း
။ဟိုတစ်ဖက်လုံးကတော့စဉ်းစားစရာအချက်တွေရှိပါတယ်။ဟိုအခုအနေထားမှာတော့မေကွန်ထုတ်စရာအခြေအနေမျိုးထိရောက်လာတဲ့အနေအထားမျိုးရှိပါတယ်။အထူးသဖြင့်တမတော်ကနေပြီးတော့ဟိုစိုက်ပွဲတွေပေါ့နော်။ဆိုတော့စပြီးတော့ဖြစ်လာတဲ့ကိစ္စမျိုးတွေရှိပါတယ်။နောက်တစ်ခါကျတော့ဒီ27ပင်လုံးပြီးတဲ့နောက်ပိုင်းမှာပဲတိုင်းသာအဖွဲ့ကြီးအစည်းတွေကြားထဲမှာလည်းဒီချက်ပို့ပြီးတော့ဟိုပြဿနာတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမျိုးကတော့ဒီချက်ပို့ပြီးတော့ဟိုစိုးရိမ်စရာအခြေအနေတွေရှိလာတယ်လို့ထင်ပါတယ်
။ဝင်းမင်းသဘောထားကိုလည်းကျွန်တော်သိချင်ပါတယ်။အခုတိုက်ပွဲတွေပြန်ဖြစ်တဲ့ကိစ္စဆိုတော့ဘာကြောင့်ဖြစ်ရလဲဆိုတာပထမဆုံးအကြမ်းမြင်းလေးသုံးသပ်ပါဦး
။အဓိကကတော့ဒီတက်မတော်ဘက်မှဒီရှိတဲ့စဉ်းစားချက်တစ်ခုပေါ့နော်။အခုဒီတိုင်းသာအဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ပင်လုံးညီလာခံကိုလာတက်ခဲ့တော့လည်းပဲဒီ NCA တနင်္ဂနွေလုံးပြစ်ခတ်အစိုးရအစချုပ်ကိုပေါ့နော်လက်မှတ်မထိုးသေးတဲ့အတွက်ထိုးလာအောင်လို့ဒီစီရေးရဖိအားပေးရမယ်လို့သူတို့စဉ်းစားထားချက်ရှိပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့မှာကအဲ့လိုတိုက်လိုက်တဲ့အတွက်ဒီလက်မှတ်ထိုးဖို့အနေထားကပို့ပြီးတော့ခက်ခဲသွားပါတယ်။ဘာလို့လဲဆိုတော့ဒီတိုင်းသားတွေဘက်ကယုံကြည်မှုကျဆင်းသွားလို့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီတပ်မတော်ဘက်ကနောက်သဘောထားတစ်ခုကပါရှိနေပြန်လဲဆိုတော့ဒီစစ်ဆေးရေးတွေမပြေလည်လို့ဥပမာ NCA လက်မှတ်မထိုးလို့ပေါ့လေ တစ်ချိန်ပြန်တက်ရတယ်ဆိုပါတော့အဲ့ဒီချိန်မှာတမတော်အနေနဲ့နယ်မြေအသာစီးရမှုတို့ကလိုချင်ပါတယ်တိုင်းသားတွေနယ်မြေတွေအများကြီးတက်တယ်အများကြီးရှိနေမယ့်အနေအထားမျိုးတို့ကစိုးရိမ်နေရှိပါတယ်နောက်ဆုံးတစ်ချက်ကတော့ဒီနယ်မြေတဲ့တန်ဇာတာတွေနဲ့အများကြီးဒီကျွယ်ဝနေတဲ့အခါကျတော့နယ်မြေပူရလေလေတန်ဇာတာကနေရတဲ့အမျက်တရားလည်းများလေလေဖြစ်တဲ့အတွက်ဒါတို့ကနှစ်ဖက်လုံးကအပြိုင်ဆိုင်လိုချင်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီတမတော်ရဲ့အမြင်သုံးချက်ကိုဝင်းမင်းသုံးသပ်ပြတာပထမတစ်ခုကစီးရင်းနဲ့ပတ်သက်တယ်နောက်တစ်ခုကစီးပွားရေးနဲ့ပတ်သက်တယ်ဆိုတော့နိုင်ငံရေးအမြင်သူတို့အားနည်းတာပေါ့သူတို့ဘက်ကမြင်ထားတာတကယ်တော့ဒီပြည်ထောင်စုသားတွေညီညွတ်ပြီးတော့စစ်မှန်တဲ့ Democratic Federal ပြည်ထောင်စုမျိုး Democracy Federal ပြည်ထောင်စုမျိုးထူထောင်လာနိုင်မှနိုင်ငံရေးအဖြစ်ပို့ပြီးတော့ရှေ့ကိုရွေ့လာမယ်အချိန်နဲ့အလုံးကောင်းလာမယ်ဆိုတော့နိုင်ငံရေးအဖြစ်တော့သူတို့သိမတွေးဘူးပေါ့သဘောပါ
ဒီနေရာမှာတော့ဆရာဒီတက်မတော်ဒီတက်တည်းရဲ့သဘောထားပေါ့နော်နိုင်ငံရေးတစ်ခုလုံးကိုတို့ကစဉ်းစားကြတာတော့အားနည်းလေးရှိပါတယ်ဒီနိုင်ငံရေးခေါင်းဆောင်တရားပဲဒီနိုင်ငံရေးတစ်ခုလုံးဒီ Federal ပြည်ထောင်စုဟလာဒီတိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးပေါ့နော်မျှဝေပြီးတော့နှစ်ဖက်ပြည့်လဲအောင်စဉ်းစားတော်လဲပဲတက်မတော်တွေကတော့ဒီတို့ရဲ့တိုက်ပွဲတွေတည်ရရှင်ရေးဟလာဒီနယ်မြေစိုးမိုးရေးဒါတွေကတို့တက်ကအဓိကရည်မှန်ချက်သွားဖြစ်နေပြီးတော့ဒီတိုင်းပြည်လုံးအနေထားခုနကငြိမ်းချမ်းရေးတစ်ခုလုံးရဖို့အဲ့ဖရဲပြည်တော်စုဖြစ်ဖို့ဆိုတာကကြတော့ဒီသူတို့ရဲ့ဒုတိယဦးစားပေးဖြစ်ပါတယ်အဲ့တော့ဒီနေရာမှာတက်မတော်အနေနဲ့စဉ်းစားဖို့တို့တာကတော့ဒီတိုက်ပွဲသေးသေးလေးတွေကိုကြည့်မလားတတိုင်းပြည်လုံးဒီငြိမ်းချမ်းတာကိုယူမလားပေါ့နော်အနာဂတ်မှာဘယ်လိုပုံဖော်ခြင်းလဲတက်မတော်ကောင်းဆောင်တွေရဲ့အခန့်ကဏ္ဍဒီနေရာမှာဆုံးဖြတ်ချက်ပေးရမှာဖြစ်ပါတယ
်တစ်ခုခုအဖြေရှာသိနေလို့ထင်တယ်လို့ကွန်သူကြီးဆိုတော့ကပြောတယ်အဲ့ဒီတော့ဘယ်လိုအဖြေမျိုးရှာသိပါလဲအခုကြာကာလမှာ
ဟုတ်ကဲ့ကျွန်တော်မြင်လာတော့ကျွန်တော်တို့တိုင်းပြည်မှာဖက်ဒရယ်စစ်တီဆောက်ရေးနဲ့ပတ်သက်လို့အဖွဲ့ကြီးအားလုံးကသဘောတူကြတဲ့အနေအထားမျိုးတော့ရှိပါတယ်။ဆိုတော့ဒါပေမဲ့ဘယ်လိုဖက်ဒရယ်မျိုးကိုတီဆောက်မှာလဲ။နောက်တစ်ခွက်တိုင်းသားတွေရဲ့ကျမကြီးကိုမိုးပညာရေးကိစ္စအနေနဲ့ပတ်သက်လို့ပြန်ပြီးတော့သူကအဖွဲ့ကြီးနဲ့ဂျာတဲ့ပေါင်းစည်းမှုပေါ့နော် convergence လို့ကျွန်တော်ခေါ်ပါတယ်။ဆိုတော့အဲ့လိုအနေအထားမျိုးတွေကလည်းဘယ်လိုရှိမှလဲပေါ့နော်။ဆိုတော့အဲ့ဒီအနေအထားနဲ့ပတ်သက်လို့အခုလောလောဆယ်အချိန်ကြီးကတော့မူတွေမပြတ်သားသေးဘူးလို့ကျွန်တော်ထင်ပါတယ်။
လူတွေအဓိကမေးခွန်းထုတ်ကြတာကတော့စစ်တပ်ရဲ့သဘောထားပဲဖြစ်ပါတယ်ဆိုတော့တကယ်လို့သူတို့ဘက်ကသာမှန်ကန်တဲ့သဘောထားစစ်မှန်တဲ့ညီညာရေးလူချင်းတဲ့ဆိုရင်ဒါဟာဖြစ်နိုင်တယ်လို့တွက်ကြပါတယ်ကောင်သူချင်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောချင်ပါလေစစ်တပ်ပေါ်မှာကောင်သူချင်းကအမြင်ကြည်လင်ပါသလားသူတို့တိုင်းရင်းသားညီညာရေးအမှန်တကယ်လူချင်းတဲ့အစ်မှန်လူချင်းတဲ့ဆန္ဒရှိနေရပြီ political will သူတို့စီမှာရှိလို့ထင်ပါလား
ဟုတ်ကဲ့ကျွန်တော်တို့ပြီးခဲ့တဲ့ဟိုဒီ27ရာစုပြည်လုံးအစည်းအဝေးကနေစလို့ပါနော်အဖွဲ့ကြီးပေါင်းစုံကနေပြီးတော့သူတို့ရဲ့ပေါင်းစုံကိုပြောပြနိုင်တဲ့အနေအထားမျိုးရခဲ့ပါတယ်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ပြောရတာကတော့ Pandora Box ဆိုတော့နော်ကျွန်တော်တို့ကဒီစစ်တားကြီးတစ်ခုကိုဖွင့်လိုက်သလိုပဲအချိန်ကြီးကပေါင်းစုံဖြစ်သွားနိုင်တဲ့အနေအထားမျိုးကိုရောက်လာခဲ့ပါတယ်ဆိုတော့အဲ့လိုရောက်လာတဲ့အနေအထားမှာတော့တပ်မတော်ဘက်ကနေပြီးတော့ဘယ်လိုရည်တည်မလဲဆိုတိုင်းသားတွေဖွဲ့ကလည်းဘယ်လောက်ထိကိုဆက်ပြီးတော့ရှေ့တိုးရမလဲပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးကတော့ဖြစ်လာခဲ့ပါတယ်ဆိုတော့အဲ့ဒီအနေအထားနဲ့တပြိုင်တည်းမှာပဲစိုးရိမ်စရာတွေလည်းရှိလာတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့အခုဒီညာရေးညီလာခံပထမတကြောကျင်းပလိုက်ပြီးနောက်မှာက more question than answer ဖြေတဲ့မိစရာကပူပြီးတော့ပေါ်ထွက်လာတယ်လို့ဆိုရမှာပေါ့ဆိုတော့ဒီညီလာခံပြီးရင်နောက်တစ်ကြိမ်မခေါ်ခင်ကြားမှာလည်းပဲနိုင်ငံရေးအဖြစ်ညှိနှိုင်းတဲ့အစည်းအဝေးတွေလာစဉ်ကျင်းပသွားမယ်လို့ပြောပါတယ်အဲ့ဒီကိစ္စရောအလားအလာပဲလို့ကြားပါလေ
အခုအချိန်မှာတော့သူတို့အနေနဲ့ national dialogue ကိုခေါ်တဲ့တိုင်းသားအဖွဲ့ကြီးတွေကြားထဲမှာသူတို့ဆက်ပြီးတော့ဟိုဆွေးနွေးကြတဲ့ကိစ္စတွေဖြစ်လာခဲ့ပါတယ်ဘယ်လောက်ထိဆက်ပြီးတော့ဆွေးနွေးဝဲတွေရှေ့သွားနေလဲဆိုတော့အခုလိုဆွေးရင်ပြတော်မှုတွေကိုဘယ်လောက်ထိချော့ချနိုင်မှာပေါ့မေးခွန်းထုတ်ရမယ်ဆိုတော့အနေအထားမျိုးရှိလာပါတယ
်ဆိုတော့ဒီဒုတိယတကြောညီလာခံကျင်းပဖို့အစည်းအဝေးရှိနေတယ်လို့ဆိုပါတယ်ဆိုတော့အဲ့ဒီအကြောထိရောက်လာနိုင်မဲ့အခြေအနေရောရှိပါသေးရဲ့လားအဲ့တော့
ဟုတ်ကဲ့ပထမအကြိမ်ညီလာခံပြီးပါနောက်ထပ်2018ခုနှစ် February လို့ထင်ပါတယ်ဆိုတော့အဲ့လောက်ကာလမှာတော့ဒုတိယကြိမ်ညီလာခံဆက်ပြီးတော့ကျင်းပဖို့ရှိပါတယ်ဆိုတော့အဲ့ညီလာခံမှာတော့ဘယ်လောက်ထိပေါ့နော်ကျွန်တော်တို့82နိုင်မလဲဘယ်လောက်ထိတိုင်းတိုင်းအင်အားစုတွေပါလာမလဲပေါ့ဆိုတော့အဲ့လိုအနေထားတော့ဆက်ပြီးတော့ဟိုကျွန်တော်တို့အနေနဲ့စိုးရိမ်စရာပိုပြီးတော့ရှိလာပါတယ်ရှိလာတော့ဘယ်လောက်ထိကျွန်တော်တို့ဟိုရှေ့ဆက်ပြီးတော့စီးအောင်နိုင်မလဲဆိုတဲ့အနေထားပေါ်မှာလည်းမူတည်ရလို့ထင်ပါတယ
်အဓိကစီးနေရမှာကဘယ်သူတွေလဲကောင်းသူချင်း
အဓိကတော့ကျွန်တော်အမြင်ကတော့ NLD အနေနဲ့ဘလောက်တိုင်းတာတိဟိုရက်မယ်ဆိုတဲ့သဘောထားကိုကျွန်တော်သိချာမတွေ့ရပါဘူးခင်ဗျဆိုတော့ကသူတို့အနေနဲ့ဒိုင်လူကြီးပဲလုပ်မှာလားဒါမှမဟုတ် NLD ကိုနဲ့ကရောဘလောက်တိုင်းတာတိကိုသဘောထားဟိုတိတိကျကျတင်ပြမှာလဲဒါမှမဟုတ်လို့ရှိရင်လည်းဟိုဘယ်လိုခေါ်မလဲတိုင်းသားတွေရဲ့ဈာထဲမှာဘလောက်ထိဝင်ပြီးတော့ ိုချောင်းဝင်စစ်စပ်ပြီးနေမှာလဲပေါ့နော်တော့အဲ့လိုနေထားရော NLD ပါတီတခုအနေနဲ့ဟိုပြေးချမတွေ့အောင်လို့ပြောချင်ပါတယ
် NLD လည်းကြားမှာပြေးချနိုင်ရဖြစ်နေတယ်ထင်ပါတယ်ကိုင်းမင်းဘယ်လိုသဘောရလဲဥပမာဖြင့်တစ်ဖက်ကတက်မတော်နဲ့လည်းပဲသူတို့ပြန်လဲစစ်မြေရေးသူတို့ခေါ်ရင်းကြားစီလို့ကဆိုတိုင်းရင်းသားတွေနဲ့လည်းလှုပ်ရတယ်သို့တော့တစ်ချိန်တည်းမှာတက်မတော်နဲ့တိုင်းရင်းသားကသိပ်ပြီးတော့သာသာမဖြစ်လာဘူးပေါ့ကံကောစားဖြစ်နေဆိုတော့ NLD ရဲ့အခက်အခဲကိုလည်းပဲအတော်လေးတွေ့မြင်နေရတဲ့ဒီညမှာကိုမင်းပဲလို့သဘောပါတယ
်ဟုတ်ပါတယ်ဆရာဒီဗဒတလန်တန်တလန်ပေါ့နော်ဆိုလိုတာတော့ဥမာဖက်ဒရယ်ပြည်တော်စုနဲ့ပတ်သက်ပြီးတော့နှစ်ဖက်လုံးကသွားကျင်တယ်သဘောတူတယ်ဒါပေမဲ့တိဆောက်ကျင်တဲ့ဖက်ဒရယ်အနှစ်သာရအပိုင်းမှာကျတော့ဟိုအစွန်းတစ်ဖက်စီမှာရှိနေပါတယ်အဲ့တော့အဲ့ဒီလိုမျိုးဖြစ်နေတဲ့ဒီကွာဟာချက်များလွန်းကြီးတဲ့အစွန်းတရားတွေကိုလာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာညှိနှိုင်းပေးရမှာဖြစ်တယ်အလားတူပဲဒီတိုက်ပွဲတွေဖြစ်နေတဲ့ပုံမှာလဲစဉ်းစားချက်တွေကတစ်ဖက်နဲ့တစ်ဖက်ကဒီအစွန်းတစ်ဖက်ကိုရောက်နေပါတယ်ဗရာဒလန်တန်ဒလန်ပေါ့အဲ့တော့ဆိုရကတော့ဒီတက်မရဘက်ကစဉ်းစားတာကတော့ NCO ထိုးလိုက်အဲ့ဒါဆိုလို့ရှိရင်အပြစ်ခတ်ရစေပြီးသွားမယ်ငြိမ်းချမ်းဆက်ဆွေးနွေးမယ်ဒါပေမဲ့တိုင်းနာရိတ်ဘက်ကစဉ်းစားတာကျတော့အပြစ်ခတ်ရစေကိုယဉ်ကျေးညာပေးအဲ့ဒါမှာတခြားချက်တွေလည်းသူတို့တောင်းဆိုလာတာပေါ့နော်ဒီတေးကြအောင်ဒီတိုက်ပွဲတွေရပ်သွားအောင်လုပ်ပြီးတော့မှ NCO ကိုထိုးမယ်အဲ့တော့အဲ့လိုမျိုးဒီနှစ်ဖက်ဖြစ်နေတဲ့အနေထားမှာညှိနှိုင်းရတော့ခက်ပါတယ်ဆရာဒါပေမဲ့တစ်ချိန်နဲ့မှာပဲတိတိကျကျ NLD ဆိုရတယ်နဲ့ဥဆောင်မညှိနှိုင်းမယ်ဆိုလို့ရှင်တော့သူမသားကိုမသားသူမနာကိုမနာပေါ့ဆရာရယ်ဒီ NCO လည်းတစ်ချိန်နဲ့မှာထိုးသလိုဟလာပြစ်ခတ်ရေးဆေးကိုလည်းတစ်ချိန်နဲ့မှာချိန်ညာပေးတာမျိုးတပြိုင်နက်ပေါ့နော်လှုပ်လို့ရတာညှိလို့ရတာမျိုးတွေအများကြီးရှိပါတ
ယ်ဟုတ်ကဲ့ဆိုတော့ဒီတိုင်းရင်းသားပြဿနာပြည်လဲရေးရှိလားလားကိုကွန်သူရင်းဘယ်လောက်ထိမှန်ပြီးတော့ကြည့်ပါလေဆိုရပါဆိုရဒီ NLD အစိုးရရဲ့ပထမစက်တန်း9နှစ်အတွင်းမှာဖြစ်လာနိုင်သလားဘယ်အဆင့်ထိရောက်နိုင်မယ်လို့အစွမ်းကိုမျှော်လင့်နိုင်ပါသလဲကျွန်တော်တို
့ဟုတ်ကဲ့ဟိုပြီးခဲ့တဲ့ကျွန်တော်တို့အခု27ရာစုပင်လုံးအစည်းအဝေးမှာကျွန်တော်တို့လည်းတက်ခွင့်ရပါတယ်ဆိုတော့အဲ့ဒီနေသားမှာဆိုလို့ရှိရင်နောက်ထပ်တစ်ဆင့်ဘယ်လောက်ထိခီးပေါက်နိုင်မလဲဆိုတာကတော့လက်ရှိအစိုးရကဘယ်လောက်ထိညံ့ညံ့ဆန်းဆန်းပေါ့နော်ဆိုတော့ကျွန်တော်ဒီကိစ္စတွေလုံးနိုင်မလဲဆိုတဲ့ပုံအမူကြီးရလို့ထင်ပါတယ
်ဆိုတော့တမရောကတော့ဒီစီးရီးအမြင်အခုလောလောဆယ်ဖြစ်နေစီးမြင်ပြင်စီးရီးအမြင်နဲ့စီးပွားရေးအမြင်ကလွယ်လို့ကျပြန့်တဲ့နိုင်ငံရေးအမြင်မြင်နိုင်တဲ့အယူဆမျိုးတချင်းချင်းမှာပြောင်းလဲလာမယ်လို့ကိုင်းမင်းဘယ်လိုသုံးသပ်လဲ
ပြောင်းလဲလာနိုင်ပါတယ်ဆရာအထူးသဖြင့်တော့အခုမကြသေးခင်ကဒီသွားတဲ့ဒီလေးလာရေးခီးစဉ်ပေါ့နော်မတောင်အာဖရိကလိုမျိုးအဲ့လိုမျိုးကိုသွားလေးလာတဲ့အခါမှာအခုလို
ဒီတက်ကခေါင်းဆောင်တွေပါတခြားဒီခေါင်းဆောင်တွေနဲ့ဒီတိုင်းနာခေါင်းဆောင်တွေပါဝင်ပေါ့နော်အဲ့တူတူတော်လေခါကြလို့ရှိရင်ထားနိုင်ငံတွေရဲ့တွေ့ကြုံနဲ့ပြီးပြီးတော့ခုလုံးနေထားဖို့ပေါ့နော်ပုံမြင်လာပြီးတော့ကျွန်တော်တို့ရဲ့တစ်ဆင့်တစ်နေ့တစ်ဖက်ခံစားချက်တွေကိုနားထောင်လာနိုင်မယ်အဲ့ဒီအခါမှာကျွန်တော်ဒီယုံကြည်မှုတစ်စုံတစ်ရာရလာနိုင်တယ်ပေါ့ဆရာနော်အဲ့ဒါနောက်ပိုင်းမှာမှတစ်နေ့တစ်ဖက်ညှိနှိုင်းပြီးတော့နော်မျှဝေခံစားနိုင်တဲ့အချိန်ကိုရောက်လာတဲ့ခါကြလို့ရှိရင်တော့ဒီတကယ်လို့တက်ကောင်းတဲ့အနေအထားဆိုဖြစ်မှာပါဆရာ
ဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါ။တော်တော်ရှင်များရှင် VOA ရဲ့ Radio နဲ့ရုပ်မြင်သံကြားစီစဉ်တွေကိုထုံးသွင်းတဲ့ချိန်နဲ့တပြိုင်နက်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးရင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary change.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။အခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါကိုရရန်နိုင်တင်ဆက်ထားပါရဲ့ရှင
်။ဟင်္ဂလာပါခင်ဗျာ။ VOA ရ
ဲ့တပတ်အတွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဥရောပချန်ပီယံစ်လိဘောလုံးပွဲစဉ်တွေထွက်လာပါပြီ။အာစနော်ကဘိုင်ယန်မြူနစ်နဲ့တွေ့မှာပါ။ဒီပါဥက္ကဋ္ဌဟောင်းဆက်ဘလက်ရဲ့အယူခံကို CS ကပယ်ချလိုက်ပါတယ်။လက်ဝဲမစခင်မီဒီယာတွေ့ဆုံပွဲမှာပဲဝယုံ3-5ဖြစ်ခဲ့တဲ့ဗြိတိန်ဘက်ကလက်ဝဲသတင်းနဲ့အတူကမ္ဘာတဝန်းကတပတ်တွင်းတခြားထိပ်တန်းအောက်စားသတင်းတွေကိုပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ So first step
ဥရောပချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်လာပါပြီ။ဆွစ်ဇာလန်နိုင်ငံနီယံမြို့မှာတင်းလာနေကမဲနိုင်ခဲ့ကြတာမှာမန်ချက်စတာစီးတီးနဲ့မော်နာကို၊ရီယယ်မက်ဒရစ်နဲ့နာပိုလီ၊ဘန်ဖီဂါနဲ့ဘိုရူစီယာဒေါ့တ်မန့်၊အာစနယ်နဲ့ဘိုင်ယန်မြူနစ်၊ပေါ်တိုနဲ့ယူဗန်တက်စ်၊လီဗာကူဇန်နဲ့အက်တလတီကိုမက်ဒရစ်၊ပဲရစ်စိန့်ဂျာမိန်းနဲ့ဘာစီလိုနာ၊ဆဗီလ်နဲ့လက်စတာစီးတီးတို့တွေ့ကြမှာဖြစ်ပါတယ်။အာစနယ်နဲ့ဘိုင်ယန်မြူနစ်နှစ်သင်းစလုံးကတော့ပွဲချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ပထမကြော်ပွဲတွေကတော့ February 14ရက်15ရက်21ရက်နဲ့22ရက်နေ့တွေမှာကစားမှာဖြစ်ပြီးတော့ဒုတိယအကြော်ကတော့ March 9ရက်8ရက်နဲ့14 15ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ် Europa League ဘောလုံးပွဲဖက်မှာတော့ Manchester United ကပြင်သစ်က Saint Etienne နဲ့တွေ့မှာဖြစ်ပြီးတော့ Tottenham ကတော့ Belgium ကဂျန်နဲ့ကစားမှာဖြစ်ပါတယ်ခင်ဗျာFIFA ဥက္ကဋ္ဌဟောင်းဆက်ဘလက်တာကတော့သူ့ရဲ့အယူခံရှုံးသွားပြီဖြစ်ပါတယ် UEFA ဥက္ကဋ္ဌဟောင်းပလက်တီနီကို Swiss Franc ငွေနှစ်သန်းပေးကြတာနဲ့ပတ်သက်ပြီးတော့ဆက်ဘလက်တာကိုဘောလုံးလောကကနေ6နှစ်ပယ်ထားတာကို CAS လို့ခေါ်တဲ့အောက်သားဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်တဲ့ခုံရုံးကိုအယူခံဝင်တာမှာ CAS ကပယ်ချလိုက်တဲ့အတွက်သူက6နှစ်ဆက်ပြီးတော့အပယ်ခံရမှာဖြစ်ပါတယ်ဒါပြင်ဘလက်တာအနေနဲ့ Swiss Franc ငွေ5,000လဲဒဏ်ငွေပေးဆောင်သွားမှာဖြစ်ပါတယ်ခင်ဗျာချိန်ထဲမှာပဲ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကတောင်အာဖရိကဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းနဲ့နောက်ထပ်တာဝန်ရှိသူ၂ယောက်ကိုဘောလုံးလောကကနေထုတ်ပယ်လိုက်ပါတယ်။2010ခုနှစ်ကတောင်အာဖရိကအသင်းရဲ့ချစ်ကြည်ရေးခြေစမ်းပွဲမှာပြိုင်ပွဲစီးမျက်နှာကိုချိုးဖောက်ခဲ့တာကြောင့်တောင်အာဖရိကဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကတ်စတန်နေမတန်ဒါနီကို9နှစ်ထုတ်ပယ်လိုက်ပြီးတော့ဇင်ဘာဝေဘောလုံးအဖွဲ့ချုပ်တာဝန်ရှိသူဂျွန်နသန်ဘူဆာဗန်ဂါနာနဲ့တိုဂိုလယ်ရွေးစင်နီးပြဟောင်းဘန်နာချနီယိုတို့ကိုရာသပ်ပံထုတ်ပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ go 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 arigato go 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 ကမ္ဘာဘောလုံးပွဲတွေမှာအသင်းတွေထပ်တိုးသွားဖို့ကိစ္စနဲ့ပတ်သက်ပြီးတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကကာကွယ်ပြောဆိုလိုက်ပါတယ်2026ကမ္ဘာဖလားကစပြီးတော့လက်ရှိကျင်းပနေတဲ့32သင်းကနေအသင်း40ဒါမှမဟုတ် 48 သင်းထိထပ်တိုးသွားဖို့ FIFA ကစဉ်းစားနေတာပါအသင်းတွေထပ်တိုးဖို့အဆိုပြုချက်၄ခုရှိပြီးတော့ FIFA ဥက္ကဋ္ဌကတော့48သင်းအထိတိုးဖို့ကိုအဆိုပြုထားပါတယ်သူကပထမအဆင့်မှာအုပ်စုတစ်ခုမှာ3သင်းနဲ့16အုပ်စုထားဖို့ဆိုပြုထားပါတယ်။သူရဲ့ဆိုပြုချက်ကလက်ရှိပြိုင်ပွဲလို့ပြိုင်ပွဲအချိန်နဲ့အခြေခံပုံစံကအပြောင်းလဲရှိမှာမဟုတ်ဘူးလို့ပြောပါတယ်
။ What I can say already now just to be very clear is that all these formats can be
ခုကျွန်တော်ဘက်ကရှင်းလင်းလင်းပြောနိုင်တာကအဲ့ဒီပုံစံအားလုံးကခုပြိုင်ပွဲကျင်းပနေတယ်လို့32ရက်ထဲနဲ့ကစားနိုင်တယ်လို့အခုလိုပဲကွင်း12ကွင်းမှာကစားနိုင်ပါတယ်။ Final အထိတက်တဲ့နှစ်သင်းကတော့9ပွဲကစားရမှာဖြစ်ပါတယ်။
ဂျမနီနီးပြပါဝင်ဝေဖန်သူတွေကတော့အခုလိုအသင်းတွေကိုတိုးလိုက်တဲ့အတွက်ပြိုင်ပွဲရဲ့အစင်တန်ရော့ကျသွားနိုင်တယ်လို့ထောက်ပြကြပါတယ်။နာမည် FIFA ဥက္ကဋ္ဌကတော့ဒီအကြောင်းပြချက်ကိုလက်မခံဘဲပယ်ချလိုက်ပါတယ်။ဆိုတော့မြန်မာဘောလုံးပရိသတ်တွေကရောကမ္ဘာဖလားမှာအသင်းတွေထပ်တိုးသွားတဲ့လို့မြင်ပါသလား။ UEFA ဥက္ကဋ္ဌ Alexander Seferin ကတော့ပြိုင်ပွဲတိုးချက်သွားဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံသွားဖို့တိတ်မသိကြဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။ဥရောပဘက်ကဘောလုံးပွဲတွေကိုကြည့်မယ်ဆိုရင်တော့အင်္ဂလန်ပရီးမီယာလိဂ်မှာဒီတစ်ပတ်လက်ရှိချန်ပီယံလက်စတာစီးတီးနဲ့မန်ချက်စတာစီးတီးတို့တွေ့ကြပါတယ်။ဒီနေ့မှာခြေစွမ်းပြောက်ပြီးတန်းစင်းစုံအထက်နားမှာရောက်နေတဲ့လက်စတာကဒီပွဲမှာခြေစွမ်းပြောက်ပြီးတော့မန်စီးတီးကို၄ဂိုးနှစ်ဂိုးနဲ့နိုင်သွားပါတယ်။အင်္ဂလန်ရှေ့တန်းလူဂျေမီဗာဒီရဲ့ hat-trick အပါအဝင်လက်စတာက၄ဂိုးအရင်သွင်းတာဖြစ်ပြီးတော့မန်စီးတီးကပွဲပြီးကနေမှ၂ဂိုးပြန်ရခဲ့တာပါ။Man City ကိုနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Leicester နီးပြ Ranieri ပြောတာကတော့
was special because we wanted to give something different to our fans
because ခုချိန်ထိကျွန်တော်တို့ကောင်းကောင်းခြေစွမ်းမပြနိုင်သေးပါဘူးဒါကြောင့်မလို့ကျွန်တော်တို့ပရိသတ်တွေအတွက်တခုခုလှုပ်ပြခြင်းပါလေဒါကြောင့်ဒီပွဲနိုင်တာအရန်ကောင်းပါတယ်ကျွန်တော်တို့ဒီနှစ်ရှုံးပွဲတွေများနေပြီးတော့ပေါ်တိုနဲ့ပွဲပြီးမှကျွန်တော်တို့အများကြီးပြောပြစ်ခဲ့တယ်လို့ဒီပွဲမှာအကောင်းဆုံးတုံ့ပြန်နိုင်ခဲ့ပါတယ် Man City ကအဝေးကွင်းရလက်အကောင်းဆုံးဖြစ်လို့သူတို့ကဒီလိုနိုင်ဖို့ကတိတ်အရေးကြီးပါတယ်။ဂျေမီဗာဒီလည်းခြေစွမ်းပြနိုင်ခဲ့ပါတယ်။မနစ်ကလိုမျိုးခြေစွမ်းမျိုးပြင်ရဖို့ကသူ့အတွက်အရေးကြီးပါတယ
်။မက်ဆီဒီနီးပြဘက်ဂေါ်ဒီယိုလာကလည်းဒီပွဲရှုံးသွားတဲ့ပုံမှာအခုလိုပြောပါတယ်
။ I have to improve to solve that yeah that's true but
ကျွန်တော်အနေနဲ့နောက်တန်းကိုဂူထက်တိုးတက်အောင်လုပ်ဖို့လိုပါတယ်။ကျွန်တော်ကတော့ကျွန်တော်နဲ့အဆင်ပြေတဲ့ပုံစံကိုပဲကစားချင်ပါတယ်။ကိုကဂူပေးရရင်လည်းအဲ့ဒီထက်ပိုပြီးတော့ပြန်သွင်းနိုင်အောင်လုပ်မယ်။ဒီပုံစံကအခုဘောလုံးရာသီမှာတချို့ပွဲတွေကလည်းလွဲရင်ကျန်တဲ့ပွဲတွေကအဆင်ပြေပါတယ်။ကျွန်တော်တို့ဒီနေ့ကစားတာမကောင်းဘူးလို့မပြောနိုင်ပါဘူး။ကျွန်တော်နီးပြပွားမှာဒီလောက်ထိဂိုးမပေးရဘူးပါဘူး။ဆိုတော့ကျွန်တော်အနေနဲ့ဘာကြောင့်ဆိုတာပြန်သုံးသပ်ဖို့လိုပါတယ
်။ရုရှားလက်ဝက်ချန်ပီယံလူပွဲကတော့ပွဲမစခင်တည်းကပြဿနာတွေဖြစ်ပြီးတော့ရုပ်ရုပ်သေးသေးဖြစ်ခဲ့ပါတယ်။အရင်တုန်းကကမ္ဘာ Heavyweight Champion ဆုအတွက်စိန်ခေါ်သူဖြစ်ခဲ့တဲ့ Derek Chisora နဲ့ရုရှားလက်ဝက်ချန်ပီယံ Dillian White တို့မထိုးသက်ခင်ပြီးခဲ့တဲ့သတင်းပတ်ကဒရင်းသာရှင်းလင်းပွဲလောက်တာမှာပြဿနာတွေဖြစ်ခဲ့တာပါပထမတစ်ရက်ကချီဆိုရာက white ကိုရေနဲ့ပတ်ခဲ့ပြီးတော့နောက်တစ်ရက်မှာလဲချီဆိုရာကသပွဲကုံကိုမှပြီးတော့ white ကိုပြစ်ပေါက်ခဲ့ပါတယ်ဒါကို white ရဲ့နှီးပြကလည်းသပွဲပေါ်မှာရှိတဲ့အရာတစ်ခုနဲ့ချီဆိုရာကိုပြန်ပြီးတော့ပြစ်ပေါက်ခဲ့လို့လုံချုံရဲတွေကကြားထဲကဝင်ဆွဲတဲ့အထိဖြစ်ခဲ့တာကြောင့်ဒီပွဲကတော့ပွဲမတိုင်ခင်ကလေးကလက်ဝဲပြိသက်တွေရဲ့အာယုံကိုဖန်ဆားနိုင်ခဲ့တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာဒီကရဘကဒူဘိုင်းမှာကျင်းပတယ်ဒူဘိုင်းမာစတာအမျိုးသမီးကောက်သီးပြိုင်ပွဲပထမနေ့မှာကယ်ဒီတယောက်ကောက်ခွင်းထဲမှာသိဆုံးသွားခဲ့ပါတယ်သူဟာကျင်းမဲ့73 fairway မှာလဲကျသွားတာဖြစ်ပြီးတော့ဆေးဖွဲကကုသပြီးတော့ဆေးရုံကိုပို့ခဲ့ပေမဲ့ဆေးရုံမှာသိဆုံးသွားခဲ့တာဖြစ်ပါတယ်သိဆုံးသွားတဲ့သူဘသူဆိုတာကိုနာမည်မထုတ်ပြန်ပေမဲ့ဒူဘိုင်းသတင်းတွေကတော့သူဟာပြင်သစ်က N Godel ရဲ့ကယ်ဒီဖြစ်တယ်လို့ပြောပါတယ်အခုလိုသိဆုံးသွားတာကြောင့်ပြိုင်ပွဲကို82ကျင်းမကစားဘဲနဲ့အရက်လျှော့ပြီးတော့54ကျင်းပဲကျောင်းလဲကျင်းပသွားခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တက်ဆက်သွားတဲ့ဘက်စင်အားစားကဏ္ဍကိုနားဆင်ကြကြရတာပါတော်တာရှင်များရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးချက်တွေကိုစာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်VOA ကနေပုံတွင်းညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကြီးချုပ်ကိုကုကြည်ရောတင်ကအကြီးညာပေးပါမယ်ရှင
်ဆီရီးယားနိုင်ငံအလပ်ပူမျိုးကအရက်သားတွေနဲ့တဘုံတွေကိုရှေ့ပြောင်းကဲထိုးရေးအစီအစဉ်တစ်ခုနှောင့်နှေးသွားပြီးအပြစ်ရဲ့သဘောတူချက်ပြတ်သွားတဲ့ပေါ်အဖွဲ့အမျိုးမျိုးနဲ့သူတို့ကိုပံ့ပိုးသူတွေတစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြတာနဲ့အမျှဒီကနေ့တိုက်ပွဲတွေပြင်းထန်ပြန်ဖြစ်ပါတယ်လွန်ခဲ့တဲ့၄နှစ်ကတဘုံတွေတင်းထားတဲ့အလပ်ပူမျိုးကအတိုက်ခံတွေထိန်းထားဆဲရှိတဲ့နေရာတွေကိုလီချောင်းကနေလည်းတိုက်ခိုက်တယ်လို့ဆီရီးယားလူခွင့်ရေးအချင်းကြီးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒေကနိုင်ငံတော်ပိုင်းဒါဗာအိုမျိုးတော်ဝန်ဖြစ်နှစ်20ကြာသူလုခဲ့ခြင်းအတွင်းမူရီစီဝါရောင်းဝယ်သူလို့တန်ရာရှိသူတွေကိုကိုယ်တိုင်တပ်ပစ်ခဲ့တယ်လို့ပြောလိုက်ပါတယ်တနင်္လာနေ့ကစီးပွားရေးလုပ်ငန်းရှင်တွေကိုပြောတဲ့မိန့်ခွန်းထဲမှာမစ္စတာဒူတာဒေကအဲ့လိုဝန်ခံပြောဆိုသွားတာပါဒါဗာအိုမျိုးကိုမော်တော်ဆိုင်ကနဲ့လှည့်ပြီးသူတပ်ပစ်နိုင်အောင်ထိတ်တိုက်တွေ့မဲ့အခြေအနေကိုလိုက်ရှာတယ်လို့သူကခက်ကြွားကြွားပြောပါတယ်တရုတ်တပြည်တော်နဲ့မူဝါဒပြစ်ပြသွားမယ်ဆိုရင်တော့တိုင်ဝမ်ကျွန်းဆွယ်တဝမ်းငင်းချမ်းရင်းနဲ့တည်ငြိမ်ရေးအပေါ်စိတ်မအေးစရာဖြစ်လာမယ်လို့တရုတ်ကဒီကနေ့ပြောလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်တပြည်တော်နဲ့မူဝါဒနဲ့ပတ်သက်ပြီးရုံးမြင့်တန်ညာတွေ့ဆုံမိန့်မြန်းခန်းတစ်ခုမှာမေးခွန်းထုတ်ပြောခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံတိုင်ဝမ်ရေးရာယုံပြောခွင့်ရတူကအခုလိုပြောတာပါ။1989ခုနှစ်မှာတရုတ်ပြည်သူသမ္မတနိုင်ငံကိုအသိမှတ်ပြုချိန်ကစလို့အမေရိကန်ကတရုတ်တပြည်တော်နဲ့မူဝါဒကိုလက်ခံထားတာပါ။တောင်တရုတ်ပင်လယ်မှာငင်းချမ်းရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားလိုက်နာဖို့တရုတ်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာတရုတ်ကိုထိတဲ့ရင်ဆိုင်ဖို့အမေရိကန်အနေနဲ့အစဉ်သင့်ရှိတယ်လို့ Pacific ဒေသဆိုင်ရာအမေရိကန်စစ်ဘက်ကုကဲမှုဌာနချုပ်ရဲ့အကြီးအကဲကပြောလိုက်ပြီးတဲ့နောက်တရုတ်ဘက်ကအခုလိုတုံ့ပြန်တာပါခင်ဗျာ
။သတင်းကြီးချုပ်ကိုကုကြည်ရသိန်းကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Michael Jubinski ဖြစ်ပါတယ်။ကျမ Ethan စီမရှင်VOA American သံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီနေ့ခွန်နာရီထိလိုင်းဒိုမီတာ24 40 48နဲ့50အပြင်လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.